Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2024ခုနှစ်ဖေဖော်ဝါရီလ23ရက်တောင်းကြနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ3049လိုင်းလိုမီတာ190ကနေစပြီးတော့တင်ဆက်နေပြီဖြစ်ပါတယ်ဒီအစီအစဉ်ကို VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတော့ကျွန်တော်ညံဝင်းအောင်တာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်ဗျာ
တစ္ဆခံတွေပြန်လွတ်လာရဲ့အတွက်ဟာမတ်တွေနဲ့အပြည့်ရဆိုင်ရေးတဘောတူညီချက်တရားရဖို့ကြိုးစားနေတယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးကပြောပါတယ်။ NATO အတွင်းရေးမှူးချုပ်တဲ့အဖြစ်နယ်သာလန်ဝန်ကြီးချုပ်ဟောင်းမတ်ခရူဒါကိုထားဖို့အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံတို့ကထောက်ခံပေးလိုက်ပါတယ်။စစ်မှုထမ်းဥပဒေကျဉ်းသုံးဖို့ကြေညာချက်ထွက်လာတဲ့နောက်ပိုင်းရန်ကုန်ထိုင်းတိုင်းရုံမှာဗီဇာလျှောက်ထားသူ9000ကျော်သွားပြီလို့ထိုင်းနိုင်ငံခြားရေးဌာနကကိုးကားပြီးတော့ Bangkok Post မှာဖော်ပြပါတယ်။
အဲ့လိုထိတန်းရောက်တဲ့သတင်းတွေကိုတင်ဆက်ပြီးတဲ့အခါမှာတော့ Israel Hamas ပြည်ပခကိုစန့်ကျင်သူတွေလမ်းပေါ်ထွက်ဆန္ဒပြကြတဲ့အကြောင်း Ukraine စစ်ပွဲအတွင်းကလေးသူငယ်တွေဘေးကင်းလုံခြုံမှုရှိစေရေးဘာတွေလုပ်နေကြသလဲဆိုတာနဲ့ထိုင်းနိုင်ငံမှာလူအားကတိုးမြင့်ပေးရေးအဆိုပြုချက်တွေရှိပေမဲ့မြန်မာလူသမားတွေနဲ့ပတ်သက်လို့ဘယ်လိုအကျိုးဆက်တွေဖြစ်လာနိုင်မလဲစတဲ့သတင်းပေးဖို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေထဲမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာတွေကိုတင်ဆက်ဖို့ပြင်ဆင်သွားပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြသွားမှာဖြစ်ပါတယ်ဗျာ
။ဂါဇာမှာတိုက်ခိုက်မှုတွေရာရင်ရဆိုင်ထားပြီးစစ်သွေးကြွတွေဖမ်းထားတဲ့ဒဇာဂန်တရာလောက်အန္တရာယ်မရှိဘဲနဲ့ပြန်ပြီးလွတ်လာနိုင်ဖို့အတွက်ဟမတ်စ်တွေနဲ့အပြည့်ရစာချုပ်အသစ်ချုပ်နိုင်အောင်လို့ကြိုးစားနေတယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးယူအက်ဖ်ဂယ်လန်ကပြောပါတယ်။အစ္စရေးဆိုအနေနဲ့ဒဇာဂန်လွတ်မြောက်ရေးညှိနှိုင်းနေသူတွေကိုလုပ်ပိုင်ခွင့်တွေပိုးပြီးပေးမယ်လို့ဝန်ကြီးဂယ်လန်ကအရှေ့လေပိုင်းဆိုင်ရာအမေရိကန်သံတမန်ဘရက်မက်ကတ်ကိုကြက်တဲ့ပရင်းနေမှာပြောကြားလိုက်တာပါ။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူးနဲ့ဝန်ကြီးဂယ်လန်တို့နဲ့အတူတက်ရောက်တဲ့အစ္စရေးစီးရေးဆိုင်ရာကက်ဘိနက်အဖွဲ့အစည်းအဝေးမှာကာကွယ်ရေးဝန်ကြီးဟောင်းဘန်နီဂန့်စ်ကဘုရူညပိုင်းမှာအကြံပြုခဲ့တဲ့နောက်အပြစ်ခတ်ရက်သဘောတူညီချက်အတွက်ပုံစံသစ်နဲ့ကြိုးပမ်းမှုပြောကြားချက်ထွက်လာတာလည်းဖြစ်ပါတယ်။ဒါဟာအစ္စရေးအမေရိကန်အီဂျစ်နဲ့ကာတာအရာရှိတွေရဲ့အပြစ်ရရင်နှိမ့်နိုင်မှုတွေပြီးခဲ့တဲ့သတင်းပတ်ထည်ရက်ဆိုင်နေချင်းကဆက်ပြီးတော့ပထမဆုံးပုံစံသစ်နဲ့ကြိုးပမ်းမှုအတွက်အစ္စရေးဘက်ကပြောကြားလိုက်တာဖြစ်ပါတယ်။ဒါပေမဲ့ဒဇာဂန်လွတ်မြောက်ရေးဟာအရေးကြီးဆုံးဖြစ်ပြီးတော့တကယ်လို့ဟမတ်စ်တွေကသူတို့ကိုပြန်လွှတ်ဖို့အတွက်သဘောမတူဘူးဆိုရင်တော့မွတ်စလင်တွေရဲ့မတ်လ10ရက်စတင်တော့မယ်ဥပုံလာတင်းမှာပဲဂါဇာတောင်ဘက်ကရာဖာမြို့ကိုထိုးစစ်ဆင်မယ်လို့ပြောပါတယ်အမေရိကန်နဲ့ဗြိတိန်တို့ရဲ့ထောက်ခံမှုကိုချစ်တဲ့ပြည်နယ်မှာရလိုက်တဲ့နယ်သာလန်ဝန်ကြီးချုပ်မတ်ခရူဒါဟာနေတိုးမဟာမိတ်အဖွဲ့အတွင်းမှုချုပ်အသစ်ဖြစ်ဖို့အတွက်ပို့ပြီးတော့နှိစက်လာပြီးဖြစ်ပါတယ်မဟာမိတ်အဖွဲ့ရဲ့အတွင်းမှုချုပ်အသစ်ဖြစ်တဲ့ဝန်ကြီးချုပ်ရူဒါကိုထမ်းဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကခိုင်ခိုင်မာမာထောက်ခံကြောင်းအမေရိကန်တာဝန်ရှိသူတို့ကပြောပါတယ်အမေရိကန်နိုင်ငံမှာနိုဗ ెంబ ာလသမရရွေးကောက်ပွဲအတွက်လှုပ်ရှားနေသလိုရုရှားရဲ့ကျူးကျော်စစ်ကိုခုခံတွန်းလှန်နေတဲ့ယူကရိန်းကိုဆက်လက်ကူညီရေးအတွက်ပါအရေးပါတဲ့ကာလဖြစ်တဲ့အောက်တိုဘာလထဲမှာနေတိုးဖွဲ့မှအတွင်းရေးမှူးချုပ်အသစ်ကတာဝန်ကိုစပြီးထမ်းဆောင်ရမှာဖြစ်ပါတယ်။ဇူလိုင်လမှာအသက်58နှစ်ပြည့်ရောမဲ့ဝန်ကြီးချုပ်ရူဒန်ဟာပြီးခဲ့တဲ့နှစ်ထဲသူ့အစိုးရအဖွဲ့ပြိုကွဲခဲ့တဲ့နောက်မှာနိုင်ငံရေးလောကကနေထွက်ခွာရမယ်လို့မမျှော်လင့်မဲ့ကြေညာလိုက်တာဖြစ်ပါတယ်။သူဟာနယ်သာလန်အကြီးအကဲဖြစ်တဲ့ကာလကြာရှည်တာဝန်ယူခဲ့သူဖြစ်သလိုဥရောပမှာလည်းတက်တန်းအရှိဆုံးအစိုးရခေါင်းဆောင်တူပါ။လက်ရှိနေတိုးအတွင်းမှုချုပ်ရန်စတိုတန်ဘာနေရာမှာဆက်ခံဖို့အတွက်သူဟာအဖွဲ့ဝင်32နိုင်ငံစလုံးရဲ့ထောက်ခံမှုရဖို့လိုအပ်တာဖြစ်ပြီးအခုချိန်ထိတော့အဖွဲ့ဝင်20ရဲ့ထောက်ခံမှုကိုရနိုင်ပြီဖြစ်ပါတယ်။ယူကရိန်းကိုကျူးကျော်စစ်ဆင်နွှဲနေတဲ့ရုရှားကိုစက်တဘရီနေ့မှာဗြိတိန်ကရောအမေရိကန်ကပါထပ်မံတန်းခတ်အရေးယူလိုက်ပါတယ်။ရုရှားဝင်ငွေရလန်းအတွက်အဓိကဖြစ်တဲ့စိန်တပ်တုနဲ့စွန့်ရင်ဆိုင်ရာကုန်သွယ်မှုတွေလုပ်နေတဲ့အတွက်ရုရှားနဲ့ဆက်နွှဲနေတဲ့လူပုဂ္ဂိုလ်နဲ့ကုမ္ပဏီပေါင်း50ကျော်ကိုအရေးယူတာလို့ဗြိတိန်အရာရှိတွေကပြောပါတယ်။ဗြိတိန်နိုင်ငံရဲ့ဝန်ကြီးဒေးဗစ်ကင်မရွန်ကလည်းအခုဆိုနှစ်နှစ်ထဲဝင်လာပြီးဖြစ်တဲ့ရုရှားကျူးကျော်စစ်ကိုတုံ့ပြန်တိုက်ခိုက်နေတဲ့ယူကရိန်းကိုထောက်ခံပံ့ပိုးပေးမယ်လို့ထပ်လောင်းပြောပါတယ်။အခုဒဏ်ခတ်အရေးယူတဲ့သူတွေနဲ့ကုမ္ပဏီတွေဟာကာဝေးဆိုင်ရာလက်နက်တွေထုတ်လုပ်နေတာ jet တိုက်လေယာဉ်တွေ engine တွေတန့်ကားတွေနဲ့ missile တွေထုတ်လုပ်မှုနဲ့ဆက်နွယ်နေတယ်လို့ဗြိတိန်နိုင်ငံရဲ့ယုံကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ American ပြည်ထောင်စုကလည်း Russia ရဲ့ Ukraine ကျူးကျော်စစ်စတင်တဲ့ February 24 ဒုတိယနှစ်ပတ်လည်နဲ့မတိုင်ခင်မှာအရေးယူတန်ခတ်မှုအစ်စ်တွေချမှတ်ကြောင်းအမေရိကန်တရားရေးဌာနကချက်စပ်ပြီးနေမှာကြေညာချက်ထုတ်ပြန်ပါတယ်ရုရှားစုအနေနဲ့ဆက်နေပြီးကြီးဝါချမ်းသာနေတဲ့အထင်ကြီးပုံကိုယ်ရင်းနဲ့သူတို့နဲ့ငွေကြေးအဆက်အသွယ်ရှိသူ၅ဦးကိုအရေးယူကြောင်းချက်စပ်ပြီးနေမှာပဲထုတ်ပြန်လာပါဒီထဲမှာငွေကြေးခေါ်ချမှုလုပ်ခဲ့ကြောင်းဝန်ခံတဲ့အမေရိကန်ခြေစိုက်လုပ်ငန်းရှင်၂ဦးလည်းပါပြီးသူတို့ကိုပါဖမ်းဆီးခဲ့တာလည်းဖြစ်ပါတယ်ဒါ့အပြင်ရုရှားစုအနေနဲ့ဆက်နေတဲ့တထဲကြီး Victor Pirivalov ရဲ့ Florida ကဒေါ်လာ၂သန်းခွဲတန်နေအိမ်တွေကိုလည်းတင်းစီလိုက်တာဖြစ်ပါတယ်
Viewer American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့အနေနဲ့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
Viewer American တန်ကတောက်တန်နေမနေ့ကသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံမှာစစ်မှုမထမ်းမနေရဥပဒေကျင့်သုံးမယ်ဆိုတဲ့ကြေညာချက်ထွက်လာခဲ့တဲ့နောက်မှာရန်ကုန်ထိုင်းတန်ရုံမှာဗီဇာလာပြီးလျှောက်သူဟာ9000ကျော်သွားပြီလို့ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနကပြောကြားဘန်ကောက်ပို့စ်မှာဖော်ပြပါတယ်။အွန်လိုင်းကနေလျှောက်ထားဖို့အတွက်တန်းစီရတဲ့လက်မှတ်အရေးအတွက်ကိုအခုခါမှနှစ်ဆတိုးပြီးတနေ့ကိုအယောက်800အတွက်ချထားပေးနေရကြောင်းနဲ့တက်မှတ်ဥယေဟာမတ်လ၁ရက်နေ့ထိပြည့်နေပြီဖြစ်ပေမဲ့လျှောက်လာတင်သူတွေဆက်တိုးလာဖို့ရှိတယ်လို့တန်ရုံပြောခွင့်ရကန်ချနာပါတာရာချုပ်ကကျတဲ့ပြည်နယ်မှာပြောပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံတွေကြားသဘောတူညီချက်အရမြန်မာနိုင်ငံသားတွေဟာဗီဇာမပါဘဲထိုင်းနိုင်ငံဝင်ခွင့်ရှိနေပေမဲ့၁၄ရက်အထိပဲနေခွင့်ရှိတယ်လို့ပြောပါတယ်။စစ်မှုမထမ်းမနေရဥပဒေကိုဧပြီလမှာစတင်ကျင့်သုံးမယ်လို့မြန်မာစစ်ကောင်စီကြေညာချက်ထွက်လာခြင်းကစပြီးမြန်မာနိုင်ငံသားထောင်ပေါင်းများစွာထိုင်းဘက်ထွက်သွားနေတာလည်းဖြစ်ပါတယ်။ဒီဥပဒေရဲ့အသက်18နှစ်ကနေ35နှစ်ကြားယောက်ျားလေးတွေနဲ့အသက်18နှစ်ကနေ29ကြားအမျိုးသမီးတွေဟာအနည်းဆုံး2နှစ်စစ်မှုထမ်းရမှာပါဗီဇာလာပြီးလျှောက်သူတိုးလာရဟာဒီစစ်မှုမထမ်းမနေရဥပဒေပြဋ္ဌာန်းလာတာကြောင့်ဟုတ်မဟုတ်တော့သေသေးချာချာမသိဘူးလို့လည်းတန်ယုံပြောခွင့်ရကပြောပါတယ်တရုတ်နိုင်ငံရဲ့အဖို့တန်ရနာဖြစ်နေတတ်မှတ်ထားတဲ့ပန်ဒန်ဝက်ဝန်တွေကိုနိုင်ငံတကာကပူးပေါင်းပြီးဝိုင်းဝန်းထိန်းသိမ်းဖို့အတွက်လှုပ်ဆောင်လာတာနှစ်ပေါင်း30ရှိနေပါပြီဒီကနေ့လည်းနောက်ထပ်တတုတ်ထပ်ပြီးပေးဖို့မယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရမော်နင်းကစတဲ့ပရင်းနဲ့တရင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒီပန်ဒန်လေးတွေဟာတရုတ်ရဲ့အဖို့တန်ရနာလေးတွေဖြစ်ပြီးသူတို့ကိုကဘာတလွားကချစ်ခင်ကြကြောင်းနဲ့သူတို့ကိုထိမ့်သိမ့်စောင့်ရှောက်ရမှာကဘာတလွားကပူပေါင်းပါဝင်နေတာဖြစ်ပြီးတော့အခုဆိုနိုင်ငံပေါင်း20မှာသူတို့ကိုစောင့်ရှောက်တဲ့နေရာ26ခုရှိနေပြီလို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။တရုတ်တောရိုင်းသတ္တဝါစောင့်ရှောက်ရေးအဖွဲ့ CWCA ဟာ Washington DC တရိတ်ဆိုင်ရုံနဲ့လက်တွဲဆောင်ရွက်နေတာဖြစ်ပြီးအခုAmerican ပြည်ထောင်စုကိုပန်ဒါရီထပ်ပြီးပို့ပေးဖို့အတွက်စီစဉ်နေပါပြီ။ဒီလိုလှုပ်ဆောင်မှုကလည်းအင်အားကြီးနှစ်နိုင်ငံကြားတန်တမန်ဆက်ဆံရေးတိုးတက်ကြောင်းပြသလိုက်တာပါ။တရုတ်ကသူ့ရဲ့ပန်ဒါလေးတွေကိုငှောင်းမွေးဖို့အတွက်နိုင်ငံအများအပြားကိုပို့လွှတ်နေတာဖြစ်ပြီးအခုလို American ကိုပေးဖို့ရတာခက်တဲ့ American တရုတ်ကြားပန်ဒါပို့လွှတ်ပြီးအဆင်ပြေကြောင်းပြသတာလို့ရှုမြင်ကြပါတယ်။ပန်ဒါရီကို American နိုင်ငံ Washington DC တရိတ်ဆိုင်ရုံဩစတြီးယားကဗီယက်နမ်တရိတ်ဆိုင်ရုံတွေကိုပေးပို့มาဖြစ်ပြီးပူးပေါင်းဆောင်ရွက်မှုတွေနောက်တစ်ချက်ထပ်လုပ်มาဖြစ်သလိုအခြားနိုင်ငံတွေကတရိတ်ဆိုင်ရုံအများပြားနဲ့လည်းသဘောတူစာချုပ်တွေချုပ်ဆိုဖို့လှုပ်ဆောင်နေပါတယ်ဆန်ဖရန်စစ္စကိုမြို့အပေါ်ဝင်အမေရိကန်ပြည်ထောင်စုမြို့ကြီးတွေမှာ AT&T ကုမ္ပဏီကဝန်ဆောင်မှုပေးနေတဲ့လက်ကင်ဖုန်းတွေမှာချက်စပရင်းနေအစောပိုင်းကဖုန်းခေါ်လို့မရတာစာသားနဲ့အကြောင်းကြားလို့မရတာတွေနဲ့ကြုံခဲ့ကြပါတယ်အမေရိကန်ရှေ့ပိုင်းဒေသဆန်တော်ချင်းမနေ့9နှစ်ဝန်းကျင်လောက်မှာအခုလိုအနှောက်အယှက်ကျွမ်းမှုပေါင်း 5,000 ဖြစ်ပွားခဲ့တာတွေ့ရတယ်လို့ website ဆာမျက်နှာတွေကိုစောင့်ကြည့်နေတဲ့ downdetector.com မှာဖော်ပြထားပါတယ်။ AT&T တင်မကပဲနဲ့ Verizon, T-Mobile နဲ့ US Cellular ဝန်ဆောင်မှုတွေမှာလည်းအနှောက်အယှက်နဲ့ကျွမ်းရတယ်လို့ပြောပါတယ်။ T-Mobile ကုမ္ပဏီကတော့သူတို့ရဲ့ကွန်ရက်ဟာပုံမှန်အတိုင်းလဲပတ်ခဲ့တာဖြစ်ပြီးအနှောက်အယှက်တစ်စုံတရာမကျွမ်းရဘူးလို့ပြောပါတယ်။AT&T ကတော့သူ့ကိုမေးမြန်းချက်တွေအတွက်တစုံတရာတုံ့ပြန်ပြောဆိုတာကုတည်မရှိသေးပါဘူး။အခုလိုလက်ကင်ဖုန်းအနှောက်အယှက်ကျုံရတဲ့အတွက်အရေးပေါ် 911 နံပါတ်ကိုဆက်သွယ်လို့မရဘဲဖြစ်ခဲ့ရကြောင်း San Francisco မီဒီယာဌာနကအရင်က Twitter စာမျက်နှာဖြစ်တဲ့ X Media မှာရေးပါတယ
်မြန်မာပြည်ရဲ့တောက်ကြနေမယ့်နိုင်ငံထိတ်တန်းရောက်တဲ့ဒင်းတွေကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်ဗျာ VOA နဲ့အခုထုတ်လွှင့်နေတဲ့ဒီစီဇန်ကို burmese.voanews.com အင်တာနက်စာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းအထက်မှာပဲဓာတ်ရိုက်လာရောက်ရှူစားနေပါတယ်။အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးဂါဇာအရေးနဲ့ပတ်သက်ပြီးတော့တင်ပြခြင်းပါတယ်။ Israel Hamas ပြည်ပကကိုစန့်ကျင်ကြသူတွေဟာ American ပြည်အောင်စုကလမ်းမကြီးတွေပေါ်မှာထွက်ပြီးဆန္ဒပြကြပါတယ်။တချို့ကတော့ဒီဆန္ဒပြပွဲတွေကသမရဂျိုးဘိုင်တန်ရဲ့မဲဆွဲစည်းရုံးနဲ့ပုံရိပ်ကိုထိခိုက်စေပါတယ်။ VOA အင်ဗျူရောသတင်းတောက်အန်ဒီတာဖာဝဲကဘယ်လိုသုံးသပ်ထားပါသလဲ။ဒီသတင်းဆောင်မကိုနယူးဟမ်ရှားယားပြည်နယ်နာရှွာမြို့ကကယ်ရိုရင်းပရက်စ်စူတီနဲ့ဝါရှင်တန် DC ကပက်စီဝီဒါဂူဆူရာတို့ပါဝင်အားဖြည့်ထားပါတယ်။ကိုငင်းညာရေးစူးစီးတင်ဆက်ထားပါတယ
်။ဂါဇာကမ်းမြောင်ကပြည်ပခစစ်ပွဲမိစမိဘကမဆလုံမရတဲ့ရေတွက်တစ်ခုရှိတဲ့အမေရိကန်မဲဆန္ဒရှင်တွေစီကူးဆက်တောက်လောင်နေပါတယ်။ဒါကသမ္မတဂျိုးဘိုင်ဒန်တကြောပြန်ရွေးကောက်ခံဖို့ဂျိုးပန်းချက်ကိုအပူမီးတက်ရောက်လို့နေပါတယ်။လူတွေဆန္ဒထုတ်ဖော်ပြသနေတာကကိုဝင်ဖြတ်ချခွင့်အတွက်ဆန္ဒဖော်ထုတ်ပွဲတစ်ခုလို့ထင်စရာပါ။တကယ်တော့ဒါကဇန်နဝါရီ23ရက်နေ့တုန်းကသမ္မတဘိုင်ဒန်မိန့်ခွန်းပြောနေတုန်းမှာအစ္စရေးရဲ့စစ်စင်ရေးတွေပေါ်အမေရိကန်စိုးရကထောက်ခံပေးနေတာကိုစိတ်ဆိုးဒေါသထွက်နေတဲ့လူအုပ်ကဝင်ရောက်ဆန္ဒပြခဲ့ကြတာပါသူတို့ကသမ္မတကိုမချေနှက်ချောင်းထုတ်ဖော်ပြသခဲ့ကြပါတယ်ဒီဆန္ဒပြပွဲကို Dine in for Humanity လို့ခေါ်တဲ့အဖွဲ့တစ်ခုကစီစဉ်ခဲ့တာပါအင်အား900လောက်ရှိတဲ့ဒီအဖွဲ့ဟာဆန္ဒပြပွဲပေါင်း100နီးပါးလောက်ပြုလုပ်ခဲ့ပြီးပါပြီသူတို့ကသမ္မတဘိုင်ဒန်တက်ရောက်တဲ့ပွဲတွေတွတ်တော်အဆောင်နဲ့အုပ်ချုပ်ရေးအဖွဲ့ဝင်တွေရဲ့နေအပြင်ဘက်နဲ့ Washington DC ကဇန်နဝါရီလတည်းပြတ်သားတဲ့ဆန္ဒပြပွဲတွေမှာပါဝင်ခဲ့ကြပါတယ်ဟာဆမီဘမာဒါကတော့ Dining for Humanity အဖွဲ့အတွက်ဦးဆောင်စီစဉ်သူတူဖြစ်ပါတယ
် We're seeing a shift in the tide in the United States with
ဘိုင်ဒန်ကိုလုံးဝဆန့်ကျင်လာတဲ့ဒီရည်စည်းကြောင်းအပြောင်းလဲကိုအမေရိကန်ပြည်အောင်စုမှကျမတို့တွေ့မြင်နေရပြီ။ဂါဇာမှာဖြစ်ပျက်နေတဲ့မတရားမှုတွေနဲ့ရဲဆက်ကြမ်းကြုတ်မှုတွေကိုရပ်တန့်မှုပြောနေတဲ့ Arab American ရဲ့အသံကိုအဆက်မပြတ်လစ်လျူရှုနေမယ်ဆိုရင် Arab American အတိုင်းဝိုင်းရဲ့မဲကိုရမှာမဟုတ်ဘူးလို့ကျမတို့ထုတ်ဖော်ပြောဆိုနေတာပါ
။ညီညီချင်းချင်းနဲ့ဆန္ဒပြတာကိုသမ္မတအနေနဲ့ထောက်ခံကြောင်းဆန္ဒပြခံပြီးနောက်ရက်မှာပဲအိမ်ဗီတော်ကပြောပါတယ်။မြို့သားလူမျိုးရေးကောင်စီပြောခွင့်ရJohn Kavi ကဂါဇာမှာအရသားတွေထိခိုက်မှုနဲ့အောင်အစ္စရေးကိုဆက်လက်တောင်းဆိုသွားမယ်လို့ပြောပါတယ
်။ He also believes it's really important that Israel
သမ္မတဘိုင်ဒန်အနေနဲ့အစ္စရေးဟာသူတို့ကိုသူတို့ဆက်လက်ခုခံပိုင်ခွင့်နဲ့ကာကွယ်နိုင်စွမ်းရှိဖို့အရေးကြီးတယ်လို့ယုံကြည်ပါတယ်။ Hamas ရဲ့ထင်းကျောင်းမှုကရှိနေစေဆိုတာထင်ရှားပါတယ်။ဒါပေမဲ့လည်းဒါကအရသားတွေထိခိုက်သေးဆုံးမှုအနည်းဆုံးဖြစ်အောင်နဲ့အကူအညီတွေပေးနိုင်ဖို့ကိုအစ္စရေးဘက်ကအထူးဂရုပြုဖို့ထပ်မံတိုက်တွန်းနေတာကိုရပ်တန့်သွားမှာမဟုတ်ပါဘူ
းဒီအခြေအနေကဘိုင်ဒန်အတွက်ခက်ခဲတဲ့အနေအထားနဲ့ရင်ဆိုင်နေရတယ်လို့နိုင်ငံရေးလှစ်လာသူတွေကသုံးသပ်ကြပါတယ်ဝါရှင်တန်အခြေစိုက်သုတေသနအဖွဲ့တစ်ခုဖြစ်တဲ့ American Enterprise Institute ရဲ့ဂုဏ်သုဆောင်အကြီးတန်းသုတေသီ Norm Ornstein ကတော့ဂါဇာရေးကဘိုင်ဒန်အတွက်နိုင်ငံရေးပြဿနာဆိုတာသိချပါပဲလို့ပြောပါတယ
် There's no doubt that the situation in Gaza is a political problem for Biden.If you step back and look
Gaza ကမ်းမြောင်အခြေအနေဟာ Biden အတွက်နိုင်ငံရေးပြဿနာတစ်ခုဖြစ်တယ်ဆိုတာတန်တရားမရှိပါဘူး။ခင်ဗျားဒီတိကျကျစဉ်းစားပြီးတော့ဓမ္မဒေသကျကျကြည့်မယ်ဆိုရင် Biden ဟာဒီပြဿနာကိုသမရတယောက်လုံနိုင်သမျှပေါင်တဲ့ကလိမ္မာပါနဆောင်နဲ့ကင်တွေဖြည့်ရှင်းဖို့ကြိုးစားခဲ့ပါတယ်။ Israel ဝန်ကြီးချုပ် Benjamin Netanyahu ကိုအနီးကပ်ဆက်ဆံပေးရင် Gaza မှာအဆိုးဆုံးအခြေအနေတချို့ကိုရှောင်ရှားနိုင်မယ်လို့သူအစိုးပိုင်းကတည်းကနားလည်ခဲ့ပါတယ်။ဒါပေမဲ့အခုတော့သူဟာနေတန်ယာဟုနဲ့ခွဲမရတော့တဲ့အထိအစ္စရေးပေါ်မှာအယံကိုနှိစက်သွားခဲ့ပါပြီ။ဒီကနဦးရည်တီချက်ကအာရပ်အမေရိကန်မဲဆန္ဒရှင်တွေသာမကဘဲနဲ့တိုးတက်တဲ့အတွေးခေါ်ရှိတဲ့လူငယ်မဲဆန္ဒရှင်တွေနဲ့ပါဝေးကွာသွားစီပြီးတော့အမှန်တကယ်လက်တွေ့မှာသူ့အတွက်ပိုပြီးတော့စိုးသွားစေနိုင်ပါတယ်။ဘာကြောင့်လဲဆိုတော့သူ့အနေနဲ့နေတန်ယာဟုနဲ့လမ်းခွဲဖို့ကြိုးစားခဲ့ရင်လေသူ့ကိုအဓိကထောက်ခံနေကြတဲ့အစ္စရေးလိုလားသူတွေကမကြည်မနက်ဖြစ်လာနိုင်လို့ပါ။
နိုင်ငံကြီးမူဝါဒတွေကအမေရိကန်ရွေးကောက်ပွဲတွေကိုအတိအကထိတ်ကြောင်းတာမျိုးဖြစ်လို့မရှိပေမဲ့ပြိုင်ဆိုင်မှုပြင်းထန်လာတဲ့အခြေအနေမျိုးမှာဆိုရင်တော့ခြားနားမှုဖြစ်စေနိုင်တယ်လို့နိုင်ငံကြီးလှလာသူတွေကသုံးသပ်ကြပါတယ်။ပါတီတင်းသမ္မတလောင်းရွေးပွဲတွေမှာတော့ဇန်နဝါရီ23ရက်နေ့က New Hampshire ပြည်နယ်မှာသမ္မတဂျိုးဘိုင်ဒန်ရောပြိုင်ဘက်ဖြစ်တဲ့သမ္မတဟောင်းဒေါ်နယ်ထရမ့်မှာသူ့ရဲ့ပါတီအသီးသီးမှအနိုင်ရခဲ့ကြပါတယ်။အဲ့ဒီပြည်နယ်မှာနေထိုင်သူတူဖြစ်တဲ့ Isis Gear ဆိုတဲ့လူငယ်တစ်ယောက်ကတော့သူ့အနေနဲ့ဘသူ့ကိုမဲပေးမယ်ဆိုတာမဆုံးဖြတ်သေးပေမဲ့ နာမည်ယူကော့ဘွဲမှာသူမဲပေးမဲ့ဆုပ်ဖြတ်ချက်ကတော့တခုတည်းသောအကြောင်းကြောင်းလို့ပြောပါတယ
် biggest thing I'm voting for this election season is foreign policy
ဒီယူကော့ဘွဲမှာမဲပေးရတဲ့အကြီးမားဆုံးအကြောင်းရင်းကတော့နိုင်ငံခြားရေးမူဝါဒပါပြပစစ်ပွဲတွေကနေရုံးထွက်ပြီးစစ်အသုံးစရိတ်ကိုရှော့ချကာအမေရိကန်တပ်ဖွဲ့ဝင်တွေကိုအိမ်ပြန်လာခိုင်းတာထပ်ပြီးတော့တပ်ဖွဲ့တွေမစေလွတ်တာတွေလုပ်ဖို့ကကျွန်တော်တို့အတွက်တော့တကယ်ကိုအရေးကြီးပါတယ
်ဂါဇာကမ်းမြောင်အကြက်တက်ကိုဖြစ်ရှင်းရမှာထရိုင်ရဲ့လုပ်ငန်းစဉ်စဉ်စားထက်ချက်ကတော့ရှင်းရှင်းလင်းမသိရသေးပါဘူးသူသမ္မတတာဝန်ယူတုန်းကတော့လူတွေအပြင်းထန်ဝေဖန်ခံရတဲ့မွတ်စလင်ရွှေပြောင်းနေထိုင်သူတွေပေါ်တာမစ်ချက်လုပ်ခဲ့ဘူးပါတယ်ထရမ့်ရဲ့မဲဆွယ်စီယွေအဖွဲ့ကိုဂါဇာရေးနဲ့ပတ်သက်ပြီး VOA ကအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့မတုံ့ပြန်ခဲ့ပါဘူးမွတ်စလင်တက်ကြွာလှုပ်ရှားသူတွေအတွက်တော့ဒါဟာပြင်းထန်တဲ့ရွေးချယ်မှုတစ်ခုပါကနေဒါနိုင်ငံသားဟာဆမ်အက်ဗဒူဆလမ်ကတော့အမေရိကန်မွတ်စလင်မဲဆန္ဒရှင်တွေရဲ့ဘိုင်ဒန်ကိုဆွတ်ခွာကြ Abandon Biden ဆိုတဲ့လှုပ်ရှားမှုကိုပူတွဲတည်ထောင်သူတူဖြစ်ပြီးမင်းနီဆိုတာပြည်နယ်မှာအခြေစိုက်ပါ
Mr. Trump prevented our friends and colleagues
Mr. Trump ကကျွန်တော်တို့ရဲ့မိတ်ဆွေတငယ်ချင်းတွေလှုပ်ဖို့ကိုင်းပွဲတွေနဲ့မိသားစုတွေကိုအမေရိကန်ပြည်ဝင်ခွင့်မရအောင်တားမြစ်ခဲ့တဲ့သူပါဒါပေမဲ့မစ္စတာဘိုင်ဒန်ကသူတို့ကိုတတ်ခဲ့သူပါ Republican Party လက်အောက်မှာ၄နှစ်တာနေရတာကဂါဇာမှာခံစားရတဲ့တနေ့တာနဲ့ရှင်းလို့မရပါဘူးဒါကိုအနစ်နာခံပေးဆက်ရမယ်ဆိုတဲ့အငင်းခုံပြောဆိုဆွေးနွေးတာတွေကျွန်တော်တို့အတိုင်းဝန်းကြားမှာပေါ်ပေါက်လာနေပါတယ
်လက်ရှိအခြေအနေက American Mason Nation တွေအတွက်တော့ဒီမှာဘာတွေဖြစ်ဖြစ်နေသလဲဆိုတာနဲ့ပတ်သက်ပြီးသူတို့ရဲ့ခံစားချက်တွေကိုထုတ်ဖော်ပြသဖို့ရာလက်နက်ခရီးရန်တစ်ခုကိုတက်ဆင်ပေးလိုက်ပါတယ်ဒါကတော့သူတို့ရဲ့အတန်နဲ့လာမယ့်နိုဝင်ဘာမှာထုတ်ဖော်ပြသကြမယ်သူတို့ရဲ့စန္ဒမဲပြားတွေပဲဖြစ်ပါတယ
်ကိုငင်းငင်းကြီးပြောပြသွားတာပါခင်ဗျာအခုတခါတော့ဒီစီပိတိပက္ခတွေကြာကလေးငယ်တွေလုံခြုံဘေးကင်းမှုအသိပညာပေးတဲ့ကိစ္စတင်ပြခြင်းပါတယ်ယူကရိန်းစစ်ပွဲနှစ်နှစ်ရှိလာချိန်မှာကလေးငယ်တွေဘေးကင်းလုံခြုံအောင်ကြိုတင်ကာကွယ်နိုင်မဲ့နည်းလမ်းတွေကိုယူကရိန်းကဒီမူဂျိုကနေစပြီးတော့စာတင်ကြောင်းတွေမှာအသိပညာပေးသင်တန်းတွေလှုပ်ဆောင်လာပါတယ်ဘုံခုကျင်းနေအကြောင်းဒီရှေးဦးတူနာပြုနီးတွေစတဲ့သင်တန်းတွေပေးတာပါသတင်းတောက်လက်ရှာဘတ်ကလက်ယူကရိန်းမြို့တော်ကီဖ်ကနေပေးပို့တဲ့သတင်းနဲ့နှိုင်းရှင်ပြီးမြန်မာနိုင်ငံကစစ်ပေးဆောင်ကလေးငယ်တွေဘလောက်ထိအသိပညာရှိနေပါသလဲမက်ခင်ဖြူတွေစူးစီးတင်ပြထားပါတယ်ဗျာ
စစ်ဖြစ်နေတဲ့ယူကရိန်းနိုင်ငံမှာမူဂျိုကလေးငယ်တွေဟာကျောင်းစာနဲ့အတူဘဝသင်ခန်းစာတက်တူကိုပါတိုးချဲ့သင်ကြားလာကြပါတယ်ဒါကစွန့်ပစ်ထားတဲ့အိမ်ဒီငါအနေရှိနိုင်တယ်။ဘာကြောင့်လဲဆိုရင်လက်ပြပုံရှိနေတဲ့အကြောင်းဖြစ်တယ်လို့ကလင်းငယ်ရီနားလည်နိုင်မဲ့ဘာသာရက်နဲ့မူဂျိုဆီယာမကရှင်းပြပေးနေတာပါ။ဤအပင်မျိုးမှာအသက်3နှစ်နဲ့4နှစ်ကြားမူဂျိုကလင်းငယ်ရီကိုဘေးကင်းလုံခြုံရေးဆိုင်ရာအထူးတင်ကြားမှုတွေအပတ်စဉ်သင်ပေးနေတာပါ။မူဂျိုဆီယာမစွီလနာခရာဗက်စ်ကအခုလိုပြောပါတယ်
Якщо бачить небезпечний предмет, який лежить на
Мідіо ма я вотту таку тві блу ачені ньо ма бе фіфі кау ма кай ні сі бу пьо пя ба ре. Аю таку тажалун талун суй наун ма да га анніє ші де май фі ні най не сура ньо шин пя ба ре.
ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့စစ်ပွဲစတင်ပြီးတော့လပိုင်းအတွင်း2022ခုနှစ်မတ်လအစောပိုင်းမှာပဲအီယာပင်မြို့ကိုရုရှားတပ်ဖွဲ့တွေကသိမ်းယူခဲ့ပြီးနောက်ပိုင်းမြို့ကနေပြန်လည်ဆုတ်ခွာတဲ့အချိန်မှာလည်းမြေမြုပ်မိုင်းတွေထောင်ခဲ့ပါတယ်ဒီလိုချင်းနေရီကြောင့်ပဲအခုချိန်မှာယူကရိန်းကလင်းငယ်တွေဟာသူတို့နေစဉ်ရင်ဆိုင်နေရတဲ့စစ်ဘေးအန္တရာယ်တွေအကြောင်းကိုသင်ခန်းစာတစ်ခုအဖြစ်နဲ့သင်နေရတာပ
ါ Ну тут шокована всередині
ကလင်းငယ်တွေကိုသင်ပြပေးရတာမလွယ်ကူပါဘူးဒါပေမဲ့ကျမတို့ရအောင်သင်ပေးရမှာပါမြေမြုံမိုင်းလက်ပစ်ဘုံးနဲ့ပောက်ကွဲစီတဲ့ပစ္စည်းတွေအကြောင်းကိုစာအုပ်တွေဂိမ်းတွေစက္ကထာတွေနဲ့နီးမျိုးစုံသုံးပြီးတော့ရှင်းပြပါတယ်
ကလင်းငယ်များဆိုင်ရာကုလသမဂ္ဂရန်ပုံငွေအဖွဲ့ UNICEF ကလည်းနိုင်ငံတော်ကမူချိုနဲ့မူလာတန်းကလင်းငယ်တွေအတွက်ဘေးကင်းလုံခြုံရေးဆိုင်ရာပညာပေးအထောက်အကူပစ္စည်းတွေကူညီပေးပါတယ် UNICEF ရဲ့ Ukraine Chani ဆက်သွယ်ရေးတာဝန်ခံ Damian Rents ကအခုလိုပြောပါတယ
် They use Ukrainian environment to show the children where such objects may
be. လက်ရှိ Ukraine ချင်းတွေမှာပောက်ကွဲစေနိုင်တဲ့ပစ္စည်းတွေဘယ်လိုနေရာတွေမှာရှိနိုင်လဲတကယ်လို့အဲ့ဒီလိုအရာဝတ္ထုတချို့ကိုတွေ့ခဲ့ရင်ဘယ်ဖုန်းနံပါတ်ကိုခေါ်တဲ့နဲ့ဘာလို့တဲ့နဲ့ဆိုတာတွေကိုကလင်းငယ်တွေကိုရှင်းပြပါတယ်တလုံးမှာကနိုင်ငံရဲ့နေမီ30ရာခိုင်နှုန်းလောက်မှာမြေမြုပ်မိုင်းတွေရှိနေတာပေါ့
တန်တရားဖြစ်စရာပစ္စည်းတစ်ခုခုတွေ့ရင်ဖုန်းခေါ်ဖို့အပြင်ရှေးဦးသူနာပြည်စုနီးကိုလည်းခေးမြို့ကချောင်းနေမှာတင်ပေးပါတယ်ကလင်းငယ်တွေဟာဘာမှမသိနားမလဲပဲကြီးပြင်းလာကြရတာမို့သူတို့အနေနဲ့အခုလိုအခြေအနေတွေကိုပုံမှန်သတိပြုယူဆိုင်ဖို့လိုအပ်တယ်လို့ကျောင်းဆရာမလူတနီလာဂေဗရီယက်ကလည်းပြောပါတယ်
What's going to be there
တခါလေမှာကလေးငယ်တွေဝမ်းနေပြီးတိတ်ဆိတ်နေတာမျိုးတွေ့ဘူးပါတယ်အဲ့လိုအခါမျိုးမှာကျမတို့တို့အနားမှာရှိပေးရပါမယ်တချိန်တည်းမှာလည်းလက်ရှိစစ်ပွဲအခြေအနေတွေကိုသူတို့နားလည်အောင်ပညာပေးအစီအစဉ်တွေမပြတ်လုပ်နေရပါမယ
်စစ်တပ်အာဏာသိမ်းမှုနောက်ပိုင်းလက်နက်ကိုင်ပြပခါရီပြင်းထန်လာတဲ့မြန်မာနိုင်ငံမှာရောစစ်ပွဲတွေကြာရှင်သန်နေရတဲ့ကလေးငယ်တွေအတွက်ချူတင်ကာကွယ်နိုင်မဲ့နည်းလမ်းတွေအသိပညာပေးတာတွေရှိနေပါပြီလားကီနီလူခွင့်ရေးအဖွဲ့တည်ထောင်သူကိုညာကတော့အခုနောက်ပိုင်းကီနီဒေသကစာတင်ကျောင်းတွေမှာဒီလိုအသိပညာပေးတာအပါအဝင်ကလေးငယ်တွေနဲ့အရက်သားပြည်သူတွေကိုကာကွယ်ပေးနိုင်ဖို့နည်းလမ်းတွေစတင်လှုပ်ဆောင်လာတာရှိပေမဲ့လို့လည်းထိရောက်ဖို့မှာကတော့လူဝက်ချက်တွေနဲ့အခက်အခဲတွေရှိနေသေးတယ်လို့ပြောပါတယ်
Civilian protection နဲ့ပတ်သက်ပြီးတော့မှပွင့်လင်းပြောရင်အခုနှစ်ပိုင်းမှာပဲပိုလှုပ်ဖြစ်နိုင်တော့ဗောနော IC လာလဲထပ်ပေါ်လာပြီးနောက်ပိုင်းမှာဟိုနည်းနည်းပါလှုပ်တာတွေရှိတော့ဗောနော်ဒါပေမဲ့တိဖို့အတွက်ကဒီ Civilian protection ဆိုတဲ့ council အောက်မှာကကျွန်တော်ကအနည်းပညာကိစ္စတွေပါတယ်ငွေကြေးတုံးရမှာဟာတွေပါတော့ဗောနော်ဒီကတော့ချင်းတူတာကစတော့တင်တန်းဗောနော်စင်တစားဘယ်လိုမျိုးပြေးဘယ်လိုမျိုးဝတ်ကာစနောက်ပြီးတော့မှဒီအတံပေးတဲ့စနစ်ဗောဟော်န်ဟော်န်စနစ်ဗောနော်စီရန်စနစ်ဝအဒီဟာကာစဝါကီတိုကီကာစဒီဟာကခဏပြောနည်းပညာနဲ့တူဗောနော်ဟိုရှိတယ်နောက်ငွေကြေးကွန်ဆက်မှုအများလဲအဲ့တော့ဒီကတော့ချင်းတစ်ခုကိုစင်တတူမဆိုအနည်းဆုံးက23သိန်းကျတော့ဗောနော်ဆင်မအဲ့ဒီတော့ကျောင်းကကျွန်တော်ဆုံးမှာကကျောင်းကအလုံးပေါင်းကျွန်တော်400ကျော်ရှိတော့ဗောနော်အဲ့ဒီ amount ကလည်းကျွန်တော်တို့ဟိုဘယ် NGO ဘယ်နိုင်ငံဆိုရခမှာလည်းပေးနိုင်တာမဟုတ်ဗောနော်အဲ့တော့ကိုနီကိုဟာနဲ့ကိုတူးကြတဲ့ရှိတဲ့အရင်းနဲ့တူးကြတဲ့အဲ့တော့စနစ်မှမှုကတော့စာတင်လို့မရဘူးဗောနော်ဆိုတော့ကျွန်တော်ကနိုင်ငံယူကရိန်းလူမျိုးတော့ကိုရကီနီကိုမြန်မာနိုင်ငံတော့တိုင်းလို့တော့မရဘူးဗောနော်အဲ့ကြောင့်မို့ဟိုခက်ခဲကြီးတော့ရှိတော့ဗောနော်ပေါ်မှာအဖေကျွန်တော်ပြည်နယ်ပြည်လုံးကနေလောက်ရတော့နော်ကျွန်တော်မတိပြည်နယ်ပြည်လုံးရတယ်အဲ့ဒီတိပြည်နယ်ပြည်လုံးကနေလောက်တယ်ဆိုတာကလည်းဒီဟာကိုကျွန်တော်မြန်မာနိုင်ငံမှာတစ်ချိန်ကမှရှိခဲ့ဘူးတဲ့ဟာမဟုတ်ဘူးကိုနီကိုဟာနဲ့ပြန်နေပြီးတော့မှတိထွင်ကြံစားရရှိတဲ့နိုင်ငံတွေကလည်းတချို့ကကုညီနေတယ်ဆိုနည်းပညာနဲ့ပေါင်းစားလာတော့ရှိတော့ဗောဒါမဲ့ဒီစားတစ်ခုကတော့ကျွန်တော်ကျောင်းကိုကျွန်တော်ပုံမှန်လုပ်နေဖို့အတွက်ကကျွန်တော်ခဏပြောလို့ team လို့အားရပါတော့ဒီ team တွေကကြွားဖို့လာဖို့ဇေယျလို့အားတယ်ပြီးရင်ကျောင်းမှာတပါးတဲ့ team ပုံမှန် evacuation တူရစနစ်ဒီကိုတူဆောင်ဖို့တွေ့ကြလဲဒါတော်တော်လေးပြောရရသေးတယ်ဗောနော်အဲအကြောင်းမို့ကျွန်တော်အတားချေအနေချေတော့ကိုယ်စီရှိချတာဗောနော
်ဘယ်နေရာမှာပဲဖြစ်ဖြစ်စစ်ပွဲတွေဖြစ်လာပြီဆိုရင်တော့စစ်ပွဲရဲ့ရိုက်ခတ်မှုတန်ကိုကလင်းငယ်တွေလည်းခံကြရပါတယ်လက်ရှိယူကရိန်းမှာစစ်ပွဲတွေကြောင့်ကလင်းငယ်9တန်းရာခိုင်နှုန်းအဖြစ်40ရာခိုင်နှုန်းလောက်လူကိုယ်တိုင်တိုက်ရိုက်ပညာသင်ကြားခွင့်မရကြသေးတယ်လို့ကလေးတန်းခွဲလောက်ကတော့စိတ်ကျန်းမာရေးပြဿနာတွေရင်ဆိုင်နေရပြီးတက်ကျွမ်းနေပညာရှင်တွေရဲ့ကုသမှုတွေလိုအပ်နေတယ်လို့ UNICEF အဖွဲ့က Jamie Rance ကပြောပါတယ်အလားတူမြန်မာနိုင်ငံမှာလည်းချောင်းပညာသင်ကြားဝင်မရတဲ့ကလေးငယ်တွေစစ်ပွဲတွေကြောင့်ထိရိုက်ဒဏ်ရာရတဲ့ကလေးငယ်တွေအများအပြားရှိနေတယ်လို့စောင့်ကြည့်လေ့လာသူတွေကပြောပါရယ်စနစ်တကျလေ့လာစရင်ပြည့်စုံနိုင်တဲ့အနေအထားမရှိတာကြောင့်အရေးအတွက်ကိုအတိအကျမပြောနိုင်ပေမဲ့စစ်ပွဲဖြစ်နေတဲ့နေရာတွေကကလေးငယ်တွေအများအပြားအခုလိုအခြေအနေတွေနဲ့ရင်ဆိုင်နေရတာဖြစ်ပါရယ်ရှင
်မက်ကင်ဘူတွေပြောပြသွားတာပါခင်ဗျာချီရတဲ့မိတ်ဆွေများအခုမြင်နေကြားနေရတာကတော့ VA American တန်ရဲ့တောက်ကြမနေခင်အစီအစဉ်တွေပဲဖြစ်ပါတယ်အခုတော့ထိုင်းနိုင်ငံရောက်မြန်မာလူသမားတွေအခြေအနေကိုလည်းကြည့်အောင်ပါထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့ရွှေပြောင်းအလုပ်သမားတွေဟာသူတို့ရဲ့ဝင်ငွေတွေကိုအများသောအားဖြင့်အိမ်တွေကိုပြန်ပို့လို့ရှိပြီးဝင်ငွေရဲ့50ရာခိုင်နှုန်းလောက်ကိုပဲထိုင်းနိုင်ငံထဲမှာသုံးစွဲနေကြတာကြောင့်ထိုင်းနိုင်ငံမှာတနေ့အနေဆုံးလုခလဆာတိုးပေးလိုက်ရင်ဝင်ငွေများလာပေမဲ့ထိုင်းနိုင်ငံရဲ့စီးပွားရေးအပေါ်မှာတက်ရောက်မှုတချို့ပဲရှိလိမ့်မယ်လို့ထိုင်းစက်မှုအသင်းကြီးဖြစ်တဲ့ FDI ကပြောကြားပါတယ်။သတင်းပြည်စုံကိုတော့မန်းညွညိုလွင်ကသတင်းပေးပို့ပါတယ
်။ထိုင်းအစိုးရကနေတနည်းအနည်းဆုံးလိုအားကားကိုဘတ်400တိုးပေးဖို့ဒီနှစ်ထဲမှာလုပ်ခဲ့ရင်စီးပွားရေးလုပ်ငန်းတွေထိခိုက်သွားမယ်လို့ထိုင်းစက်မှုအသင်းကြီး FDI ကပြောလိုက်ပါတယ်။မြို့မအုပ်စုရကိုဥဆောင်ထားတဲ့ဖွေတိုင်းပါတီကလာမယ့်2029မှာတနည်းအနည်းဆုံးလို့အားကားကိုဘတ်600အထိတိုးမြင့်သွားနိုင်ဖို့အခု2024ကစပြီးတနည်းအနည်းဆုံးလို့အားကားကိုဘတ်400အဖြစ်သတ်မှတ်နိုင်အောင်အဆိုပြုနေတာပါတနည်းအနည်းဆုံးလို့အားကားတိုးပေးလိုက်တာကြောင့်ဝင်ငွေများလာတဲ့ရွှေပြောင်းအလုပ်သမားတွေဟာသူတို့ရဲ့ဝင်ငွေတွေကိုအများအားဖြင့်အိမ်ကိုပဲပြန်ပို့ကြပြီးအသုံးစရိတ် 50 ရာခိုင်နှုန်းလောက်ကိုပဲထိုင်းနိုင်ငံထဲမှာသုံးကြတာကြောင့်ထိုင်းနိုင်ငံရဲ့စီးပွားရေးအပေါ်တက်ရောက်မှုတချို့ပဲရှိနိုင်တယ်လို့ FDI ကပြောပါတယ် မြန်မာရွှေပြောင်းလူသမားအများစုကတော့အိမ်ကိုပြန်ပို့ကြရတယ်ဆိုပေမဲ့ထိုင်းမှာတရားဝင်နေထိုင်လုပ်ကိုင်နိုင်ဖို့ကုန်ကြစရိတ်နေစဉ်စားဝတ်နေရေးစရိတ်တွေကလည်းရှိတဲ့အတွက်လစာကမလုံလောက်တဲ့အပြင်မြန်မာပြည်ကမိသားစုတွေစီလည်းအများကြီးပြန်ပို့နိုင်တာမဟုတ်ဘူးလို့ဆိုကြပါတယ်
အများကြီးတော့မပို့နိုင်ဘူးတလားဟိုတသိန်းနဲ့သိန်းပေါ့နော်အဲ့လောက်ပဲမြန်မြတော့မပို့နိုင်ဘူးပေါ့ကိုလည်းစားဖို့ရယ်အိမ်ပို့ရယ်ပြီးတော့အခန်းခါရယ်ကုန်စရိတ်စေတတ်တော့ပတ်စာတော့မလောက်ဘူးမပုံတင်ဘယ်လိုပြောပတ်စာပို့ဖို့ပေါ့နော်အဲ့လိုမျိုးကုန်တာများတာပေါ့အဲ့တော့လစာနဲ့နဲတယ်ဆိုတော့အစာအတောက်တွေလည်းစေးကြီးတယ်ရေဖိုးမီးဖိုးတွေလည်းစေးကြီးတယ်ပေါ့နော်ပြီးတော့အရန်ခက်ခဲတာပေါ့ပြီးတော့အဆင်မပြေဘူးမပေါ်နိုင်ပါဘူးစားဆိုင်ရတဲ့ခန်းခါတဲ့နဲစားတာကုန်တာပဲရွာမှာပို့ပြန်တဲ့ပတ်စံမလောက်ဘူးအခန်းခါရေခါมีค่าเดี๋ยวซีเต็ดเดไปซีเดี๋ยวอากงลงซีเต็ดเดตู้ไปหารอดจ้าเดดาแม่อคู่รอแสมาตู้ไปเตโล
မနေ့ကတော့အလုတ်သမားအလုတ်ရှင်အစိုးရပါဝင်တဲ့သုံးဝင်ဆိုင်ကော်မတီဟာတနေ့ကိုနှစ်ဘက်ကနေ16ဘက်အထိဖြန်းမြနှစ်တသမ3ခွန်ရာဂိုင်နှုံလုံအားကတိုးပေးဖို့ညှိနှိုင်းသဘောတူခဲ့ပြီးဒီနှစ်ဇန်နဝါရီလကလေးကတိုးမြင့်ခဲ့ပါတယ်လက်ရှိဝန်ကြီးချုပ်ဆရတာထာဝရစင်ကတနေ့အနေဆုံးလောအားကတိုးပေးတာဟာအထူးသဖြင့်ထိုင်းနိုင်ငံတောင်ပိုင်းကအလုသမားတွေအတွေ့သိမ့်နေနေတယ်လို့ယူဆပြီးလောအားကတိုးမြင့်တာကိုတနေ့မှတခါတည်းပို့ပြီးလှုပ်တင်တယ်လို့အကြံပြုပါတယ်ထိုင်းစစ်မှုအသင်းကြီး FDI ရဲ့ဒုဥက္ကဋ္ဌမွန်ထရီမဟာဘလော့ဘွန်ကတော့သုံးပွင့်ဆိုင်ကော်မတီရဲ့ဆုံးဖြတ်ချက်အတိုင်းလိုက်နာပြီးတနည်းအနေဆုံးလို့အာခါကိုမပြောင်းစေလိုဘူးလို့ပြောပါရယ်တနည်းအနေဆုံးလို့အာခါတွေထပ်ပြီးတိုးနေရင်အသေးစားနဲ့အလတ်စားလုပ်ငန်းအများစုကိုထိခိုက်နိုင်ပြီးအသေးစားလုပ်ငန်းတချို့ပိတ်လိုက်ရတာတွေဖြစ်သွားမယ်လို့လည်းသတိပေးခဲ့ပါရယ်ဒါအပြင်မြန်မာနိုင်ငံရဲ့စစ်မှုထမ်းဥပဒေကြောင့်ထိုင်းနိုင်ငံမှာအလုရှာဖို့ထွက်လာကြတဲ့တရားမဝင်အလုသမားတွေတိုးလာနိုင်ကိုလေ FDI ကစောင့်ကြည့်နေသလိုထိုင်းရဲ့စီးပွားရေးဟာခရီးသွားလုပ်ငန်းဗီဇာကင်းလွတ်ခွင့်နဲ့ဆက်ဆက်ပြီးနည်းနည်းတက်လာတာပဲရှိတယ်လို့ပြောပါရရှင်။ကျွန်မညညလွန်ပါ
။ EU အမေရိကန်တန်ကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့မိမိတို့ဒေတာတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်အကြောင်းအရာတွေကိုပေးပို့လိုတယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ Facebook Messenger မှာလည်းလာရောက်ပြီးတော့ရေးသားနိုင်ပါလိမ့်ဗျာ။
ဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာနဲ့အစိုးရဌာနအသီးသီးရဲ့ဝက်ဘ်ဆာမျက်နှာတွေနဲ့အီးမေးလ်စနစ်တွေကိုပြစ်မှတ်ထားပြီးတော့တရုတ်ရဲ့အွန်လိုင်းဆိုင်ဘာတိုက်ခိုက်မှုတွေကိုကာကွယ်နိုင်ခဲ့တယ်လို့ဖိလစ်ပိုင်အစိုးရကဖေဖော်ဝါရီလ5ရက်နေ့ကပြောပါတယ်။နောက်တစ်ရက်မှာပဲ Dutch ထောက်လိုင်းရေးအဖွဲ့ကထုတ်ဖော်ပြောကြားရမှာတော့တရုတ်အစိုးရခိုင်းထားတဲ့ online တချို့တွေက2023မှာ Dutch စစ်ဖက်ဆိုင်ရာ online ကွန်ရက်တွေကိုထိုးဖောက်ဝင်ရောက်နိုင်ခဲ့တယ်လို့ဆိုပါတယ်။ဒီလိုမျိုးတရုတ်ရဲ့ online ထောက်လှမ်းမှုနဲ့ပတ်သက်ပြီးတော့ Netherlands နိုင်ငံကဒါပထမအဆုံးအချိန်လူသိရှင်ကြားထုတ်ပြောတာပါ။ဒါကိုတုံ့ပြန်တဲ့အနေနဲ့ Philippines နဲ့ Netherlands နိုင်ငံတို့မှာရှိတဲ့တရုတ်တန်ရုံတွေကကြီးညာချက်တွေတပုံစံနဲ့ထုတ်ပြန်ပြီးတော့ဆွေးဆွေးချက်တွေကိုပဲချသွားပါတယ်။တရုတ်မျိုးပေါ်ကနေသို့မဟုတ်တရုတ်အဖွဲ့အစည်းအခြေခံအဆောက်အုံတွေကိုတုံးပြီးဆိုင်ဘာတိုက်ခိုက်မှုတွေနဲ့အခြားတရားမဝင်လုပ်ရက်တွေလုပ်ဖို့အတွက်ဘယ်နိုင်ငံဘယ်ပုဂ္ဂိုလ်တဦးတယောက်ကိုမှတရုတ်အစိုးရကခွင့်မပြုပါဘူးလို့ကြေညာချက်မှာပြောထားပါတယ်။ဒါအမှားကြီးပါ။တရုတ်ဟာကမ္ဘာတစ်လောမှာဆိုးရွားတဲ့ဆိုင်ဘာဖောက်ထွင်းထောက်လှမ်းမှုတွေလှုပ်ဆောင်တဲ့ရာဇဝင်မှတ်တမ်းနဲ့တကွာရှိပါတယ်။တိုက်ခိုက်မှုအများစုကတရုတ်အစိုးရလူတွေနဲ့ဆက်ဆက်နေတာပါ။2021နှစ်လည်ကစပြီးတော့အမေရိကန်ပြည်သူစုကအရေးပါဆုံးအခြေခံအဆောက်အုံတွေကိုပြစ်မှတ်ထားတိုက်ခိုက်နေခဲ့တဲ့စိုက်ဘာဖောက်ထွင်းမှုကွန်ရက် Vault Typhoon အဖွဲ့ဟာတရုတ်အစိုးရခိုင်းထားတဲ့အဖွဲ့ဆိုတာ2023မေလမှာ Microsoft ကသိရှိဖော်ထုတ်နိုင်ခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီး Anthony Blinken 2023ဇွန်လမှာတွားရောက်တဲ့ဘေဂျင်းမြို့ခီးစဉ်မတိုင်ခင်မှာပဲတရုတ်ရေးရာကိစ္စတွေကိုင်တွယ်ဆောင်ရွက်ရတဲ့အမေရိကန်အစိုးရဌာနတွေကအရာရှိတွေရဲ့အီးမေးလ်တွေကိုတရုတ်အစိုးရထောက်ပံ့ထားတဲ့တရုတ်အွန်လိုင်းဖောက်ထွင်းအဖွဲ့ Storm 0558ကဝင်ဖောက်ခဲ့ပါတယ်။
တရုတ်ကွန်မြူနစ်ပါတီရဲ့ဆိုင်ဘာထောက်လှမ်းရေးတစ်စိတ်တစ်ပိုင်းဖြစ်တယ်လို့ဖော်ထုတ်သိရှိရတယ်။အစိုးရဆိုင်ဘာဖောက်ထွင်းအဖွဲ့ကတော့ APT41 ဖြစ်ပြီးတော့သူတို့အဖွဲ့ဝင်တွေကမကြာခဏဆိုသလိုပဲတကူတော်လှုပ်ရှားသူတွေပုံစံမျိုးနဲ့လောက်ကိုင်းတက်ကြပါတယ်။တရုတ်ဟာတခြားနိုင်ငံတွေရဲ့အရေးအကြီးဆုံးအခြေခံအဆောက်အုံတွေကိုအနှောက်အယှက်ဒါမှမဟုတ်အပြည့်အစုံကြီးတဲ့ဆိုင်ဘာတိုက်ခိုက်မှုတွေလှုံ့ဆော်ပြီးတော့ဤပညာကွန်ရက်တွေပေါ်မှာကြိုတင်နေရယူထားဖို့ကြိုးစားတဲ့အနေနဲ့တရုတ်အစိုးရလိုဆိုင်ဘာဖောက်ထွင်းဝိဇ္ဇာတွေနဲ့နှစ်ထည်နဲ့ချီပြီးတော့ online ပေါ်ကတိုက်ခိုက်မှုတွေလုပ်နေပါတယ်လို့ American, Canada, Britain, Australia နဲ့ New Zealand အစိုးရများ Cyber လုံခြုံရေးနဲ့ထောက်လှမ်းရေးအဖွဲ့တွေက February 9ရက်နေ့မှာပူရဲအကြံပြုချက်ထုတ်ပြန်ထားပါတယ်ရှင်
VOA ရဲ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ။တိတ်မကြခင်မှာပဲအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရမြန်မာရေးသုံးသက်ချက်၊ကျန်းမာရေးကဏ္ဍနဲ့ဒီတိုင်းသင်းလွှာအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ဖို့ရှိပါတယ်ခင်ဗျာ
။မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကတည်င်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
်မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့မြန်မာပြည်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ3049 VOA ရဲ့ website Facebook YouTube စာမျက်နှာတို့ကပါဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနဲ့ဝက်အတွင်းမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဥဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍတိုင်းရင်သတင်းလွှာအစီအစဉ်တွေတင်ဆက်သွားဖို့ရှိတဲ့အထက်အရင်ဦးဆုံးကတော့ဒီဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်။အညာဒေသမှာပြည်သူ့ကာကွယ်တပ်သားတွေအများဆုံးရှိနေပါတယ်။အဲ့ဒီအဖွဲ့လေးတွေကွဲပြားနေတာကြောင့်မကြာခဏဆိုလိုအချင်းချင်းပြည်ပကတွေဖြစ်တာလည်းရှိပါတယ်။တော်လန်ရေးအတွက်စူးစိမှုကရေးပါပုံကိုဥအောင်ခင်ကရေးသားတင်ပြထားပါတယ်ဗျာ။
ချင်းစနစ်ဖြုတ်ချမဲ့ညွေဦးတော်လိုင်းကြီးမှာအသက်ပေါ်ထွက်လာတဲ့လင်းတဲ့ခိုင်အင်အားစုတွေထဲမှာ PDF ကိုပြည်သူ့ကာကွယ်ရေးတပ်နဲ့ပကပကဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ဟာထင်ရှားပါတယ် PDF တပ်တွေကိုစစ်သားဦးရေလိုက်ဖွဲ့စည်းထားပြီး NUG နဲ့ချိတ်ဆက်ထားကြပေမဲ့ပကပတွေကတော့ဒေသအလိုက်မြန်မာအမည်ရောအင်္ဂလိပ်အမည်ရောတုံးကြပါတယ်အညာဒေတာသခိုင်းနဲ့မကွေးတိုင်းမှာ PDF နဲ့ပကဖတာရှိပါတယ်ခေရမလုံလောက်မှုတနတ်မပြည့်စုံမှုစတဲ့ပြဿနာတွေအခုတည်းရှိရင်ဆိုင်နေကြရပြီမဲ့တိုက်ပွဲတွေမှာအောင်မြင်နေကြပါလေသခိုင်းနဲ့မကွေးတိုင်းမှာ PDF နဲ့ပကဖအများဆုံးရှိပါတယ်လုံတနတ်ကင်ပြီးတိုက်ခိုက်သူတွေရှိနေတုံးပါပဲလင်းတဲ့ခေရဝယ်ယူဖို့အတွက်ရှိတဲ့ပစ္စည်းရောင်းချသူငွေချေးသူအလှခံသူတွေများတဲ့ဒေသဖြစ်ပါတယ်အာဏာရှင်စနစ်တိုက်ဖျက်ရေးမှာရွေးချက်ချင်းတူပေမဲ့ကိုစားပြုမှုလက်နေအင်အားလူအင်အားကွာခြားတဲ့အပေါ်မှာအခြေပြုပြီးတော်လိုင်းရဲ့အဖွဲ့တွေအကြမ်းမှာပဋိပက္ခပစ်ကအပြန်လန်ဖမ်းဆီးတပ်ဖြတ်တာတွေလည်းရှိလာပါတယ်ပြည်သူလူထုဟာဘောင်းဝင်းရှိဝိတုမန္တမယကိုကြောက်ရမဲ့အခြေအနေမျိုးကိုတောင်တွေ့ကြုံနေရတယ်လို့ဆိုပါတယ်
ရရလက်နဲ့နဲ့ဆက်အနာရှင်ကိုတော်လန်နေတာကြောင့်အညာဒေသမှာလက်နဲ့ကင်အဖွဲပေါင်းထောင်တောင်းချီရှိနေတာဖြစ်ပါတယ်ပြည်သူထောက်ပံ့မှုနဲ့ရှင်သန်နေရတဲ့လက်နဲ့ကင်အဖွဲတွေဖြစ်တာကြောင့်စစ်ဘေးဒဏ်ခံရတဲ့ပြည်သူတွေဟာအရင်လောက်မထောက်ပံ့နိုင်တော့ပါဘူးဒီလိုထောက်ပံ့မှုနဲ့ပါလာတဲ့အခါမှာတော်လန်ရေးအဖွဲတွေဟာစစ်စင်ရေးလုပ်ဖို့အတွက်ရုန်းကန်နေရတယ်လို့လွန်ခဲ့တဲ့နှစ်စက်တင်ဘာ17ရက်နေ့ထုတ်မြေလတ်အတံမှာဖော်ပြပါတယ်တော်လိုင်းဤကာလကြာမြင့်လာတဲ့အခါတော်လိုင်းဤတပ်ဖွဲ့တွေရဲ့ရေရှည်ရည်တည်ရေးကိုလည်းစဉ်းစားလာရပါတယ်အ
အညာဒီသမှာလည်းနဲ့ကန်ရင်အားတောင်းတင်းဖို့လိုပေမဲ့တပ်ဖွဲ့တွေပြစ်ပခဖြစ်တဲ့အခါမှာဖြည့်ရှင်းနိုင်တဲ့အာဏာပိုင်အဖွဲ့မရှိတာကလည်းပြဿနာဖြစ်ပါတယ်ဝယ်လက်မြို့နယ်မှာတရားမျှတရေးနဲ့အမှန်တရားသိရှိရေးအတွက်အန်ယူဂျီကိုတောင်းဆိုတဲ့ဆန္ဒပြပွဲတွေဖြစ်ပွားခဲ့တာရှိပါတယ်
ဒေတာကံကဝေးပွဲနဲ့ PDF တပ်တွေအပြန်လန်ပြစ်ခတ်တာမျိုးကိုစကိုင်းနဲ့မကွေးပါမကြာခဏကြားရကြုံရတယ်လို့မြေလအတန်ကဆိုပါတယ်ဒီလိုပြဿနာမျိုးကိုအန်ယူဂျီကိုတန်ကြားပေမဲ့မြေပြင်မှာမရှိတဲ့အစိုးရအနေနဲ့ဖြေရှင်းမှုအလွန်ကက်ကဲနေပါတယ်ဒါကြောင့်မတရားမှုကိုလက်နက်ကင်ဖြေရှင်းမှုကိုလန်းကိုလျှောက်တဲ့အညာကတွန်လိုင်းသမားတို့ရာကိုကိစ္စကိုဖြေရှင်းရမယ်သဘောပြင့်နေပါတယ်
အညာဒေတာဟာအန်ယူဂျီမပေါ်ခင်ကတည်းကလက်နက်ကိုင်းလာတာမူအညာတော်လိုင်းရေးသမားနဲ့အညာပြည်သူတွေကပဲကိုယ်ပြတနာကိုရှင်းရလိမ့်မယ်လို့မြေလအတန်ကဆိုပါတယ်တပ်ဖွဲ့တွေစူပေါင်းနိုင်ဖို့အလွန်အရေးကြီးနေပါပြီလုံငန်းတဲ့နှစ်နှောင်းပိုင်းမှာတိုင်ရင်တပ်ဖွဲ့တွေမဟာမိတ်ဖွဲ့ပြီးစူးစီးဖို့ကြိုးစားလာကြတယ်လို့မြေလအတန်ကသုံးသပ်ပါတယ်
မြောင်းနဲ့ရေစကြိုမြို့နယ်ကလက်နက်ကင်တပ်ဖွဲ့တွေမဟာမိတ်ဖွဲ့လိုက်တာကိုထောက်ပြပါတယ်။ဘူနဂါဦးဆောင်တဲ့မြမတော်ဝင်နဂါတပ်တော်ကလည်းဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကိုပူးပေါင်းပြီး BNRA ဗမာမျိုးသားတော်လှန်ရေးတပ်မတော်ကိုတီထောင်လိုက်ကြောင်းစက်တင်ဘာလကကြေညာခဲ့ပါတယ်။တိုင်ရင်16ရင်းကိုစုစည်းတီထောင်တာဖြစ်ပြီးဆက်လက်တိုးချဲ့သွားဖို့ရည်ရွယ်ကြောင်းလည်းသိရပါတယ် ကိုတူကိုတနီလန်းရပြီးစစ်ကောင်စီကိုတွန်းလှန်တိုက်ခတ်ရမှာဘူနဂါဟာထင်ရှားပါတယ်ဒေသတွင်းသွာလာလှုပ်ရှားမှုနဲ့ပတ်သက်ပြီးဘူနဂါတို့တပ်ဖွဲ့နဲ့အန်ယူဂျီလက်အောက်ခံ PDF တပ်တွေမကြာခဏပြဿနာဖြစ်ရတဲ့သတင်းတွေလည်းကြားနေရပါတယ်ရှေ့ခေတ်ဗမာတပ်မတော်ဖွဲ့စည်းပုံရဲ့အခြေခံဖြစ်တဲ့အိုးစားအဖွဲ့ကိုအတူယူပြီးအိုးစားဘက်စိတ်ဓာတ်နဲ့မတ်လ12ရက်နေ့အထိရန်ပုံငွေရှာနေပါတယ်
လက်နက်တပ်စင်မှုနဲ့ပတ်သက်ပြီးမကြေမနက်ဖြစ်နေတဲ့အန်ယူဂျီလက်အောက်ခံတိုင်ရင်စစ်တပ်ကခွဲထွက်မယ်လို့ချင်းချောက်ကြောင်းဘာမာ VJ အဖွဲ့ဝင်မတ်ခင်ကြီးတက်ကဇန်နဝါရီလ26ရက်နေ့ကသတင်းပေးပို့ထားပါတယ်။ရင်းမာပင်ခရိုင်တိုင်ရင်စစ်နယ်ပြည်သူဆက်ဆံရေးတာဝန်ကနေ့ရက်တွေကိုဆက်သွယ်မေးမြန်းထားတာပါပဲ။ စစ်တပ်အင်အားရဲ့၅မုံတဘုံလောက်သာရှိရတဲ့အတွက်မကျေမနပ်ဖြစ်နေကြတာပါ။အန်ယူဂျီဟာစစ်တိုက်ခြင်းတွေအားလုံးကိုလက်နက်တိုက်စင်ပေးနိုင်တဲ့အခြေအနေမရှိသေးပါဘူး။ပြည်သူလူထုစားဝတ်နေရေးကြက်တီးလာတာဟာပြည်သူကာကွယ်ရေးတပ်ကိုပါချိတ်ခိုက်လာပါတယ်။အညာမှာလက်နက်ပွဲစားတွေမိုးလုံးပေါက်နေတယ်လို့ဆိုပါတယ်။
ပွဲစားတွေထဲမှာထောက်ပို့လုပ်နေသူပကပတွေလည်းပါဝင်ပါတယ်။တောင်ပိုင်းမှာသိန်းတရာပေးရတဲ့တနက်ကိုမြောက်ပိုင်းမှာသိန်းတရာပေးရပါတယ်။သုံးညီတောင်မဟာမိတ်ရဲ့စစ်စင်ရေးအောင်မြင်မှုတွေဟာအညာတော်လှန်ရေးသမားတွေအတွက်အားကျစရာဖြစ်နေပါတယ်။ဒါပေမဲ့သုံးညီတောင်မဟာမိတ်မှာပါဝင်နေသူတွေဟာစုစည်းမှုအားကောင်းပြီးစစ်ပွဲအတွေ့အကြုံရင့်တန်တာကိုလည်းသတိပြုဖို့လိုအပ်ပါတယ်ခင်ဗျာ။
ဦးအောင်ခင်ရဲ့မြန်မာရေးတုံးသက်ချက်ဖြစ်ပါတယ်ခင်ဗျာအခုတော့ကျမ်းမာအေကန်နာပါဒီတစ်ပတ်မှာတော့မှတ်ဉဏ်ရော့ယောဂဖြစ်လာရင်လက်ခံပြီးတော့ဒီစောစောစီကုသရေးကိုပြောပြထားပါတယ်အခုလိုမျိုးစောစောစီကုသနိုင်မှုကနေဘယ်လိုမျိုးအကျိုးကျေးဇူးတွေကိုရရှိနိုင်ပါသလဲဒီအကြောင်းအမေရိကန်နိုင်ငံအနောက်ဘက်ဂျန်ကယ်လီဖိုးနီးယားပြည်နယ်ကိုင်ဇာစင်တာကလေးယာထွေထွေဆေးရုံကြီးကအတူကုသမားတော်
โอเคทุกๆตัวเราที่ดรมิวเมียนขมยาฉันรู้ดิมันชาขอแม่เนี่ยเยอะตั้งแต่เป็นเยอะกับพี่เต้แอนดี้เนี่ยเอาการวัยยี่แล้วที่การวัยเนี่ยจะกับพี่ลากันเลยจู่ที่ไหนกูบอกเนาะลักษณะที่สิ่งที่กูพิจารณาปัจจัยก็จะออกมาเสียทีเดียวก็เรื่องนักเรียนประกาศในวิชาที่เขียนที่เยอะกับพี่ลาละกูแล้วมาคัมเป้พี่ลาในด้านด้วยพอรู้เส้นพิจารณาเนี่ยกูจะพิจารณาจุดยืนเป็นเส้นเรื่องกูที่กับพี่มามูลูน่ากูได้ลักษณะของบุรุษเส้นพิจารณาการนี้เส้นพิจารณาเสีย
เอง right ทั้งหมดยี่จีนมีสาธุรินเนี่ยเรายี่จีนเราดีเสียดูสิว่าเสียดูว่าเราดีอีมันมันยังอันนี้ส่วนเรามาเสียดูว่า ဒီမညာရောတဲ့ဟာကိုနည်းအောင်ပေါ့နော်အခုထိန်းထားပြတဲ့စီးရည်မျိုးသူရှိနေပါပြီရှိနေပါပြီဆိုတော့ဒါမလို့ဒီဆရာမမတွေ့ရဲနဲ့အဲ့လိုမျိုးမသိကြအောင်ဆောင်ပြီးတော့သုံးဖို့လည်းလူနာကငင်းပြီးတော့လုံးဝစီးရည်မဆောက်ဘူးတခြားကုသမှုမခံနိုင်ဘူးဆိုရင်တော့မညာပြချပြချပို့ပြီးတော့မေးဖို့ပဲရှိပြီးတော့တိတ်မကြဘူးမတိတ်မကြတော့ဒီ3-5 minutes တွင်းမှာပဲတကယ်ကိုပြန်ပြင်ချင်တဲ့အဆင့်ရောက်သွားပြီဆိုရင်တော့အိမ်မှာတော့နေလို့မရတော့ပါဘူး။ဒါမှမဟုတ်ဒီရမ်းပြနေတဲ့အဆင့်ရောက်ပြီဆိုရင်တော့ရေလည်းမချိုးပြင်ချိုးအောင်လည်းမသေးတော့ဘူး။စားလည်းစားဖို့ဇတိမရတော့ဘူး။အဲ့ဒါကြတော့မိသားစုကစားပြီးရေချိုးပေးရတာမျိုးဒီကိုတန့်ရှင်းလုပ်ပေးရတာမျိုးပြီးတော့စိတ်ပိုင်းဆိုင်ရာတန်ကြရတွေညှောလာတာမျိုးတို့ဒေါသအရင်ထွက်တာမျိုးဖြစ်လာတဲ့အခါကျတော့မိသားစုတော်တော်များများအိမ်မှာထားလို့မရတော့ပါပဲ။အဲ့ဒါကြရင်ဒီမှာကျွန်တော်တို့ရုံတွေပို့ရတာမျိုးဆေးရုံတွေပို့ရတာမျိုးဖြစ်တဲ့အခါကျတော့အဲ့အတွက်ကိုကျွန်တော်ကစေကူတာမှုယူခြင်းအဖြစ်အဲ့ဒီကိုကျွန်တော်တို့စောစောစီးမဖြစ်အောင်လို့ကြိုပြီးတော့ကာကွယ်လို့ရပါတယ်ပေါ့နော်။ဒါအဲ့တော့ဒီနာကိုရှင်းပြမှာစေးစုစားမှုတွေရှိပါတယ်။ပုံပြီးဒီမညံရောတဲ့ဟာကိုနှဲဝအောင်လို့လုပ်လို့ရတဲ့ဟာတွေရှိပါတယ်။အဲ့အတွက်ကိုလုံချင်းအဖြစ်အိမ်မှာအကြာကြီးနေလို့ရပြီးတော့အဲ့မညံရောတာကိုလည်းနှဲစင်နှဲအောင်လုပ်လို့ရတဲ့ဟာမျိုးတွေရှိပါတယ်ဆိုတာမျိုးကိုရှင်းပြစေပါတ
ယ်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီစပိတဲ့အဆင့်မှာအခုလိုရှင်းပြတာဖြစ်ပေါ့နော်။သူ့ရဲ့ဒီပုံမှန်စီမံနေတဲ့ကိစ္စတွေနဲ့ပတ်သက်လို့ဆရာကြီးဥမာသူကဒီအိမ်တော်ဦးစီးဖြစ်မယ်ဆိုပါတော့နော်။သူဖြည့်ရှင်းနေရတဲ့၊ကင်တွေနေရတဲ့အဲ့ရဲ့ပိုင်ဆိုင်မှုတွေ၊ပန်းစည်ရင်းတွေစသဖြင့်ပေါ့ဆရာကြီး။အဲ့ဒါတွေတော့ဆိုမိသားစုကဘယ်လိုသူ့ကိုကူညီပေးတယ်လဲဆရာ
။အဲ့ဟုတ်ကဲ့ဒီကမလို့ဒီစပြီးတော့ယောဂစပြီဆိုပြီးတော့မှန်ရရောနေတဲ့ယောဂစသိပြီးဆံဝင်ရလဲကြောပြီးဆိုရင်တော့သိကြပြီးဒါအဲ့တော့မှန်ရအနေယောဂပဲဆိုတော့သိသွားပြီးဆိုရင်တော့ကျုပ်ပြီးတော့ကျွန်တော်ပြင်ဆင်ရတာပြင်ဆင်ရတာပေါ့ဥမာအဖြစ်ကျွန်တော်ဒီအမွေကျွန်တော်ပန်းဆန်မှုတွေကိုဘယ်သူ့ကိုသိကြအောင်လို့ဘယ်သူ့ကဘယ်သူ့ကိုပန်းဆန်မှုတွေကိုပတ်ဆိုင်တဲ့ပတ်သက်ဘယ်သူ့ကကိုမျိုးတွေအတို့အမိသားစုတွေကဘယ်သူ့ကစီမံရမယ်ကိုရဲ့တခုဖြစ်သွားရင်မလုပ်ရမလဲဆိုတဲ့ဟာမျိုးကိုဦးရေကစပြီးတော့ကြိုပြီးတော့စီစဉ်ကြရရှိတာစီစဉ်လို့ပြတာပေါ့နော်နောက်တစ်ခုကနောက်ပိုင်း event ဒီကျန်းမာရေးနဲ့အရန်ချွတ်တက်လာပြီးယောဂဝေဒနာပြင်းပြင်းထန်ထန်တခြားယောဂဝေဒနာတွေခံစားရတဲ့အချိန်မှာလည်းကိုကလည်းကိုမိသားစုကိုစောစောစီးမှလို့ရတာပေါ့နော်တစ်ချိန်ကတစ်ချိန်ကြာရင်ကအစာမှုမှဆိုတော့ငါအစာမစားနိုင်တော့ဘူးအစားကနေအစာမစားနိုင်တော့ချိန်ကြာရင်ငါ့ကိုဒီအစာပြွန်ဒီအစာပိုက်နဲ့အစာပြွန်နဲ့ပုစတဲ့နှာခေါင်းထဲထည့်ပြီးတော့ငါတော့အချိန်မကြွေးကြနဲ့ငါမစားတဲ့ကမစားနိုင်တဲ့ခါကြရင်ငါ့ကိုဘာမှအချိန်အဲဒီအစာပြွန်နေမှလာမထဲနဲ့ဒီကအမျိုးငါမကြိုက်ဘူးငါအမျိုးနဲ့လည်းမသက်မရှင်ခြင်းမှုဟာမျိုးပေါ့နော်ကိုဖြစ်နေတဲ့ဟာတွေကိုမိသားစုကိုပြပြချင်းတဲ့မိသားစုတွေကလည်းသူအမျိုးဖြစ်လာတဲ့ခါကျရင်သူတို့လည်းဘာလုပ်ရမလဲဆရာဝန်တွေကဘာပြောဘာညွှန်ကြားမလဲဆိုတာသူတို့ကစောစောစီးစီးကိုယ်စီရသိကြကြမလို့မိသားစုတွေလည်းအကျိုးရှိသူကိုလည်းမလိုအပ်ပင်နဲ့အဲ့မျိုးဝေဒနာတွေမခံစားရဘူးပေါ့နော်ကျွန်တော်ကပြောဆိုပေါ့ကိုကအစာပြေနေတဲ့အသက်မရှင်ခြင်းမှုဆိုရင်တော့စောစောစီးစီးကမိသားစုကိုပြောပြီးတော့ဒီစားရဆိုင်နေမှာလည်းနတ်မချိုးပြစရာအဖြစ်ချိန်နှန်းကိုအဲ့ချိန်နှန်းမျိုးရောက်လာတဲ့ခါကျရင်မလိုအပ်ပင်နဲ့အစာပြေနေတဲ့အသက်ရှင်စရာမလိုတော့ပါဘူ
းဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီနောက်ဆုံးအစင်မရောက်ခင်ဆက်စပ်ခြင်းသိတဲ့အနေထားမှာပေါ့နော်ဆရာကနာပြောတဲ့ဒီဆေးတချို့လည်းအခုကြီးပြေးနိုင်တဲ့အနေထားမှာဘလို့ဆေးရဆရာကြီးနောက်ဆုံးအထောက်အကူပြုတာကိုတွေ့ထားလဲ
။ဆရာအခုဆောက်ဆေးတွေမျိုး3မျိုးလောက်ရှိပါတယ်။ဆောက်ဆေးတွေကတော့ဒီကျွန်တော်ဒီမှာတော့အစိုးရဖွဲ့စည်းတွေကိုလည်းကျွန်တော်တို့ကအသိမှတ်ပြုထားတဲ့ဟာပေါ့နော်။ဒီဆောက်ဆေးဥမာအပြင်ကျွန်တော် Donut Brazil လို့ဟာမျိုးပေါ့။အဲဒီဆေးမျိုးကကျွန်တော်ဆရာဝန်ရပြီးတော့ကြံကြားပြီးတော့တောက်လို့ရပါတယ်။နောက်ပိုင်းအခုနောက်ဆုံးဆိုရင်တော့ကျွန်တော်တို့ဒီ intravenous တွေသွေးကြောရည်ကဆေးကိုတိုက်ချဲ့ပြီးတော့တုံးကုသရရဲ့ဆေးရောင်ကျွန်တော်စပေါ်နေပါပြီ။ဆိုတော့ဟိုကတော့ဒီဆေးကုမ္ပဏီရောအစိုးရအောင်စားဆိုတော့အဲ့အတွက်ကိုအများကြီးသုတေသနအများကြီးလုပ်နေကြရတယ်ဆိုတော့ဒါမှမဟုတ်ဒီကျောင်းကယူဝေနာဆက်စပ်ကြည့်ခြင်းပါပဲ။ဆရာဝန်စာတူဖို့အရေးကြီးပါတယ်။ဘာလို့လဲဆိုတော့အဲဒီကဝေနာပြင်ထန်တဲ့အချိန်မှာဆိုဘာဆေးမှအကျိုးမရှိတော့ပါဘူး။ဒါကြောင့်မလို့စောစောတိလေသူအဲဆေးကုသမှုခံရုံနဲ့အဖြစ်ဒီမှန်ညာရောတာကိုနည်းအောင်နည်းစင်နည်းအောင်လုပ်ပြီးတော့စက်လေးပုံပုံရှည်ရှည်နေလို့ရတာပေါ့နော်
။ဟုတ်ကဲ့ဆရာကြီး။အဲ့တော့အခုဒီမှန်ညာချယောဂနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတာကိုပြောဖို့ရှိအောင်ပါဆရာ
။အာကျွန်တော်နောက်ဆုံးတစ်ခုပြောချင်တာမှန်ညာကြောင့်မှန်ညာဘယ်လိုမှဘလောက်အရေးကြီးလဲဆိုတော့ကျွန်တော်ယူဆတာတော့နှလုံးတို့ချောက်ကတွေတော့အရေးကြီးပါတယ်။ဘာလို့လဲဆိုတော့ ဒီမြားသေးတဲ့အတိုင်းပဲနှလုံးလုံးအလုံးမလုံးတော့ဘူးဆိုရင်တော့မှနှလုံးကိုကျွန်တော် transplant ပါတော့နှလုံးအစာတို့လို့လို့ရတာမျိုးတွေကြောက်ကတ်ဆိုတဲ့အစာတို့လို့လို့ရတဲ့ပုံပါပြီးသမို့လည်းကျွန်တော်ကြောက်ကတ်ဆေးတဲ့ dialysis အစာမျိုးတွေပေါ်နေပါပြီဒါမျိုးတွေကပတ်စံပေးရပါတယ်အဲဒါမဲ့တော့အားနည်းရောဂါဒီဟိုကချက်လာစင်တော့ဘာမှတကယ်တမ်းကျတော့လုံးလုံးမရတော့ပါဘူးကျွန်တော်အုံနောက်ကိုအစာတို့လည်းမရပါဘူးအုံနောက်ကိုဆေးလို့မရပါဘူးဒါကြောင့်မလို့အုံနောက်ကကျွန်တော်အချင်းနဲ့အရေးကြီးဒီလိုမှအရေးအရင်အရေးကြီးရဲ့ယောဂါကဘာဖြစ်လို့လဲဆိုတော့ဒီအုံနာဒီအားနဲ့ယောဂါမျိုးကဖြစ်လာပြီဆိုရင်ပုံမှန်ဖြစ်တော့9နှစ်10နှစ်ကနေပြီးတော့မှလူရအဲ့မှာကိုယ်နာခံပြီးတော့ကိုယ်ရင်မကသေးပါဘူးကိုယ်မိသားစုကိုပါဒုက္ခပေးလို့ဖြစ်ပါတယ်ဘာလို့ကိုကမကိုကိုတော့တန်ရှင်းမလုံးနိုင်တော့ဘူးဒီလိုခါကြမိသားစုကပဲလုပ်ပြရတော့မှာပါအဲ့ခါကျရင်မိသားစုမှာဝင်တဲ့ဝင်ပုံကြည့်ပြီးတော့ပတ်စံနဲ့အញ្ញံကုန်ပါတယ်စိတ်လည်းထိခိုက်ရပါတယ်ဒါမှမဟုတ်ကျွန်တော်ယူဆရတော့ဒီအုံနောက်အမေရဲ့ယောဂါကြောက်စရာအကောင်းဆုံးယောဂါတစ်ခုရမှာပါပါတာပါအုံနောက်ကတကယ်မနဲ့အမေယောဂါဖြစ်လာပြီဆိုရင်တော့အချမ်းကိုခုခုတိုင်းမကသေးဘူးမိသားစုပါတကယ်ဒုက္ခပေးလို့ယောဂါမျိုးဖြစ်တဲ့အကြောင်းမလို့သူတွေကစပြီးတော့လူစညာတွေလုပ်ပြီးတော့ကျွန်တော်ကောင်းဝင်ကြပါလို့ကျွန်တော်တွန်းလိုက်ပါတာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ် VOA ကထုတ်လွှင့်ပြီးသမျှသတင်းတွေအပတ်စဉ်ကဏ္ဍတွေနဲ့ဗီဒီယိုသတင်းတွေကို VOA ရဲ့ website စာမျက်နှာအပြင် VOA ရဲ့ Facebook, Telegram, Instagram, X စတဲ့ social media တွေမှာလည်းအပြည့်စုံတင်ထားပေးတာမို့တွားရောက်နားဆင်နိုင်ပါတယ်အခုတော့တိုင်းရင်းသတင်းလွှာအလှည့်ရောက်ပါပြီဒီတစ်ပတ်မှာတော့ရှမ်းတောင်ပိုင်းဟိုပုံးဘက်ကစစ်ရေးတပ်မတွေနဲ့အခြေအနေမန်စီမြို့နယ်တွေကစစ်ကောင်စီစခန်းတွေကို KIA ပူးပေါင်းတပ်တွေကသိမ်းပိုက်ခဲ့တဲ့အကြောင်းနဲ့လူငယ်တွေစစ်မှုထမ်းဖို့ပြဋ္ဌာန်းလိုက်တာကြောင့်အနေနဲ့ရဲရဲကပတ်စပို့စာအုပ်ထုတ်ပေးတဲ့ရုံးတွေမှာဘယ်လိုမျိုးအခြေအနေရောက်နေသလဲဒါတွေကိုထိုင်းချေဆိုင် Fever Wine တော်သားတွေကစူးစီးတင်ပြထားပါတယ်ဗျာ
စင်တင်ဆက်သွားမယ်တိုင်းရင်သတင်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒီသားတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွာမှာနားဆင်ရမှာတွေကတော့လေကြောင်းတိုက်ခိုက်မှုတွေတဲကမန်စီမြို့နယ်ထဲမှာရှိတဲ့စီခန်းကြီးစစ်ကောင်စီရဲ့တပ်စခန်းကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းအဖွဲ့တွေကသိမ်းပိုက်နိုင်ခဲ့ပါတယ်။မွန်ပြည်နယ်မှာမွန်ပြည်သက်ပါတီခွဲထွက်အဖွဲ့ကဒေသတွင်းလူမျိုးဘာသာမရွေစစ်မှုထမ်းဖို့ဖိတ်ခေါ်လိုက်ပါတယ်။သတင်းလွာတွေထဲမှာတော့ချင်းပြည်နယ်မင်းတပ်မြို့နယ်ထဲမှာစစ်ပေးချောင်နေကြတဲ့အချိန်စေဝါပြက်လက်မှုနဲ့စေဝါမလုံလောက်တာတွေကြောင့်အမျိုးသမီးတွေမိတွေနဲ့မှတေဆုံမှုနဲ့မွေးကင်းစကလေးငယ်တေဆုံမှုတွေမြင့်တက်နေတဲ့အကြောင်းနားဆင်ရဖို့ရှိပါတယ
်။ကျမကနန်းဟွန်ပါရှင်တရင်တွေကိုကိုရောဘတ်နဲ့တူတင်ဆက်ပေးသွားမှာပါ။ရှမ်းပြည်တောင်ပိုင်းဟိုပုံးမြို့နယ်ထဲစစ်ကောင်စီတပ်နဲ့ပအိုးမျိုးသားလူမျိုးရေးတပ်မတော် PNL တို့အကြားနေ့ရက်ဆက်တိုက်တိုက်ပွဲတွေဖြစ်ပွားနေပြီးရွာတွေထဲကပြည်သူတွေစိုးရိမ်ကြောက်လန့်ပြီးတော့တောင်ကြီးဘက်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဗုဒ္ဓဟူးနေ့မှာတော့တိုက်ပွဲတွေကြောင့်ဟိုပုံးနဲ့မိုင်းပွန်ကြားမှာကားလမ်းကိုအချိန်ပိုင်းပိတ်ခဲ့လို့ကားအစီရေယာဉ်နဲ့ချီပိတ်မိခဲ့တယ်လို့ခရီးသွားပြည်သူတယောက်ကပြောပါတယ်။ဟိုပုံးမြို့နယ်နဲ့စီဆိုင်မြို့နယ်ထဲမှာစစ်ကောင်စီတပ်ပြန်လို့ပြည်သူစစ်ပူပေါင်းတပ်နဲ့ပအိုးမျိုးသားလူမျိုးရေးတပ်မတော် PNL တို့အကြားတိုက်ပွဲတွေပြင်းထန်ခဲ့ပြီးလေကြောင်းပစ်ခတ်မှုတွေပါရှိနေပါတယ်
။ကချင်ပြည်နယ်မန်စီမြို့နယ်တွေကစီခမ်းကြီးစစ်ကောင်စီတပ်စခန်းကိုကချင်လွတ်လပ်ရေးတပ် KIA ရခိုင်တပ်တို့ AA နဲ့ PDF ပူပေါင်းတပ်ဖွဲ့တွေကပြင်းထန်တဲ့လေကြောင်းတိုက်ခိုက်မှုတွေကြားကတင်းလာနေမှာသိမ်းပိုက်လိုက်ပါတယ်။အဲ့ဒီစီခမ်းကြီးစစ်ကောင်စီတပ်စခန်းကို February 18ရက်ကစပြီးတွားရောက်တိုက်ခိုက်ခဲ့တာလို့တော်လိုင်းတပ်ဖွဲ့တွေကပြောပါတယ်။စီခမ်းကြီးစစ်ကောင်စီတပ်စခန်းဟာခလာရဆင်က21,286,223တပ်ရင်းတွေစုပေါင်းထားတဲ့မန်စီနဲ့မဘိမ့်မြို့ကြားကရေးပါတဲ့ထုတ်ပုပြူဟာစခန်းပြပါတယ်
စစ်ကောင်စီကပြည်သူ့စစ်မှုထမ်းဥပဒေအတည်ပြုလိုက်ပြီးတဲ့နောက်ချင်းပြည်နယ်ဟာခါမြို့မှာနိုင်ငံကူးလက်မှာ passport လုတ်တဲ့လူငယ်တွေပုံများလာပြီး passport စည်းနှုန်းကငွေကျပ်10သိန်းလောက်ပေါက်ဈေးရှိနေပါတယ်ဟာခါမြို့ကနိုင်ငံကူးလက်မှာထုတ်ပေးတဲ့ရုံးမှာနေ့တိုင်း passport ပြုလုပ်သူအယောက်100ဝန်းကျင် ြင့်ထိရှိနေပြီးအများစုကလူငယ်တွေဖြစ်နေတယ်လို့ဒေသခံတယောက်ကပြောပါရယ်စစ်ကောင်စီကအရွယ်ရောက်ပြီးသူနိုင်ငံသားတိုင်းစစ်မှုထမ်းဆောင်ဖို့စင့်ခေါ်နိုင်တဲ့ဥပဒေအတည်ပြုလိုက်ပြီးတဲ့နောက်ချင်းပြည်နယ်မှာအတင်းအဓမ္မစစ်တားစုဆောင်မှုတွေလှုပ်လာမှာကိုစိုးရိမ်တာကြောင့်ပြပထွက်ခွာဖို့စီစဉ်သူတွေများလာတာလို့ဒေသခံတွေကပြောပါရယ်
မွန်ပြည်နယ်မှာမွန်ပြည်သစ်ပါတီခွဲထွက်အဖွဲ့ကဒေသတွင်းလူမျိုးဘာသာမရွေးစစ်မှုထမ်းဖို့ဖိတ်ခေါ်လိုက်ပါတယ်မွန်တိုင်းသားအကျိုးကိုလူလာတဲ့မျိုးချစ်မွန်လူငယ်တွေနဲ့ပြည်သူအလုံးလာရောက်လက်တွဲပူးပေါင်းကြဖို့မွန်ပြည်သစ်ပါတီစစ်အာဏာရှင်တိုက်ဖျက်ရေး NMSP AD အဖွဲ့ကစစ်သားတွေစုဆောင်ရေးစည်းမျဉ်းကိုထုတ်ပြန်ပြီးအင်ကာနေ့မှာတိုက်တွန်းနှိုးဆော်လိုက်ပါတယ်တက်ဆက်ရှင်နေ့မှာ55နှစ်အထိယောက်ျားမိမလူမျိုးဘာသာမရွေးကိုလဲအင်ကာကျမ်းမာတန်ဆွမ်းသူတွေစိတ်ကျမ်းမာရေးကောင်းမွန်သူတွေတပ်ပညာရှင်ဖြစ်ပါကဖဲ့ရွယ်ကန်တချမလူပဲနိဆိုင်ရံရဲ့အဆက်အသွယ်ရယူပြီးလာရောက်ပူပေါင်းပါဝင်နိုင်တယ်လို့မွန်ပြည်သစ်ပါတီခွဲထွက်ဖွဲ့ကကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်
ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့နယ်နံဖက်ကာရွာမှာမပေါက်ကွဲပဲကြနေတဲ့စစ်လက်နဲ့အကျဉ်းချံပစ္စည်းတွေကိုယူကစားရာကနေပေါက်ကွဲမှုဖြစ်ပွားပြီးဒေသခံကလေးနှစ်ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။နံဖက်ကာရက်ကွက်ငားမှာနေထိုင်တဲ့အသက်၁၂နှစ်နဲ့အသက်၉နှစ်အရွယ်ကလေးနှစ်ယောက်ဘုံကြီးကျောင်းဝင်းထဲမှာမပေါက်ကွဲသေးတဲ့လက်နက်ကြီးကြီးကိုကစားရာကနေဖေဖော်ဝါရီလပထမပတ်ထဲမှာပောက်ကွဲမှုဖြစ်ပွားခဲ့ပြီးဒဏ်ရာရရှိခဲ့တာလို့ဒေသခံတယောက်ကဗုဒ္ဓဟူးနေ့မှာပြောပါရယ်ကလေးနှစ်ယောက်လုံးဒဏ်ရာပြင်းထန်လို့ဖေဖော်ဝါရီလတတိယပတ်အထိစေကုသမှုခံယူနေရပါတယ်
ရေရှားပါမှုနဲ့ကြုံနေရတဲ့ကရနီပြည်ဒီမော့ဆူအနောက်ဖက်ချမ်းကစစ်ဘေးရှောင်တွေရေအလူရှင်တွေရှိပေမဲ့လုံလောက်မှုမရှိသေးဘူးလို့စစ်ဘေးရှောင်ကူညီရေးဆောင်ရွက်ပေးနေသောကရနီလူမှုကူညီရေးအသင်းကရနီ Humanitarian Team KTM တာဝန်ရှိသူကပြောပါတယ်အလူရှင်တွေရှိနေပေမဲ့ရေမလောက်သေးလို့ခွဲရတဲ့ရေပေးဝေနေရတယ်လို့ KTM အဖွဲ့တာဝန်ရှိသူကပြောပါတယ်ဒီမော့ဆူအနောက်ဖက်ချမ်းမှာစစ်ဘေးရှောင်တသိန်းကျော်ခိုလုံနေပြီးနှစ်စဉ်ရေရှားပါမှုကိုကြုံနေကြရပါတယ်ဒီစစ်ဘေးရှောင်တွေဟာဒီမော့ဆူနောက်ဖက်ချမ်းမှာဆစ်ရှောင်နေရတာ၃နှစ်ဒီပါရှိလာပြီဖြစ်ပါတယ
်အခုဆက်ပြီးသတင်းလောရီကိုတင်ဆက်ပြီးတော့မှာပါချင်းပြည်နယ်မင်းတပ်မြို့နယ်ဒေဆစ်ဘေးရှောင်နေကြတဲ့အချိန်ဆေးဝါးပြက်လက်မှုနဲ့ဆေးဝါးမလုံလောက်မှုတွေကြောင့်အမျိုးသမီးတွေဟာမိဖွားရင်းမိတွေထဲမှာသေဆုံးမှုနဲ့မွေးကင်းစကလေးငယ်သေဆုံးမှုတွေကမြင့်တက်နေတယ်ဆိုတဲ့အကြောင်းကိုတော့ကိုရောဘက်ကစူးစီးတင်ဆက်ထားပါတယ်
စစ်အာဏာသိမ်းမှုနောက်ပိုင်း၃နှစ်တာကာလအတွင်းမှာစစ်ကောင်စီဟာမင်းတပ်မြို့နယ်ကိုစစ်အုပ်ချုပ်ရေးကြီးညာပြီးစေဝါတည်ယူခွင့်ကန့်သတ်ပိတ်ပင်ထားလို့စေဝါပြက်လက်မှုကျွန့်ကျင်စရာဝင်မရှိတာကြောင့်အသက်ဆုံးရှုံးခဲ့ကြရတာလို့ဆိုပါတယ်မင်းတပ်မြို့နယ်စစ်ဘေးရှောင်စခန်းစီမံခန့်ခွဲမှုကော်မတီတာဝန်ခံကိုလောရန်ကယခုလိုပြောပါတယ
်ကောင်တဲ့မြို့သမီးတွေကိုဝန်ဆောင်တဲ့အခါကလေးမွေးတဲ့အခါကျန်းမာရေးဆောင်ရှောက်တာမရှိတာတော့ပေါ့ရှိတယ်ဒါပေမဲ့လည်းကျန်းမာရေးဝန်ထမ်းရဲ့ဒီစေဝါလုံလောက်စုရဲ့ပြီးတော့မှဒီကျန်းကျင်မှုပိုင်ဆိုင်ရာတွေကလည်းညာဒီလိုအပ်နေသေးတယ်ဟိုကလေးမွေးဖွားသူတည်ဆောင်ဆုံးကလည်းတော်တော်မြင့်တယ်အမျိုးသမီးဒီနေ့ဖွားရတဲ့ဆုံးနာရင်များတယ်ဒီဖွားရတဲ့ဆုံးနာကိုယ်ဝန်ဆောင်ဒီဆိုလည်းရွာမှာပဲကျွမ်းလက်တင်နေမွေးတာရှိတယ်ဆေးရုံကလာဖို့ကဝေးလို့လာဖို့ကိုယ်ဝန်ကဲဖြစ်တဲ့ခါကျတော့ဝေးတယ် transportation ကလည်းလိုတာကိုဒီတိုင်းဆိုင်ကနေဖွားဖို့လမ်းကျမ်းမှာတော့ဖို့ကြတယ်အဆင်မပြေကြဘူ
းမင်းတပ်မြို့နယ်စစ်ဘေးရှောင်စခန်းစီမံခန့်ခွဲမှုကော်မတီရဲ့စည်းရင်းမှတ်တမ်းအရမင်းတပ်မြို့နယ်မှာအာဏာသိမ်းမှုနောက်ပိုင်းစစ်ဘေးရှောင်ပြည်သူတွေထဲမှာသွေးသွင်တာဥဝင်နှုတ်ဆက်တွဲပြဿနာတွေကြောင့်မိတွင်နယ်တည်ဆုံးသူမိခင်ဆယ်နှစ်ယောက်ရှိခဲ့ပြီးငွေကင်းစကလေးတည်ဆုံးမှုကအယောက်20လောက်ရှိတယ်လို့ကိုလောရန်ကပြောပါတယ်လမ်းပန်းဆက်သွယ်ရေးခက်ခဲကြောင့်အချက်လက်ကောက်ယူတဲ့နေရာမှာအခက်အခဲရှိနေလို့မိပြေမှာဒီထက်လည်းပူများနိုင်တယ်လို့ဆိုပါတယ်စစ်ရှောင်အမျိုးသမီးတွေဟာငွေကြီးခက်ခဲမှုတွေကြောင့်ဥဝင်ဆောင်ချိန်အတွင်းလိုအပ်တဲ့အစာအာဟာရဓာတ်နဲ့ပြည့်စုံစေဝါတွေမီဝဲနိုင်ဖို့အခက်အခဲတွေရှိပါတယ်ဒါ့အပြင်လမ်းပန်းဆက်သွယ်ခက်ခဲမှုကြောင့်အချိန်မီစီးကူတာမှုမရတာကြောင့်ဥဝင်ပြတ်ကြတာကလေးအသေးမွေးဖွားမှုတွေလည်းရှိနေပြီးမကြသေးခင်ရက်ပိုင်းကလည်းဝေကင်းစကလေးငယ်တယောက်တည်ဆုံးခဲ့တယ်လို့ကိုလိုရန်ကပြောပါတယ
်သူကတိုက်နေအဆက်ကလေးရှိဝင်းကြီးရွာကလာတာတော်တော်ဝေးတယ်အဲ့မှာနေစီလာစီရောက်တော့မွေးတော့မမွေးနိုင်ဘူးသွေးတွေကဆင်းလာတယ်အဲ့ဒါနဲ့သူတို့ဆိုင်ကဟားလိုက်ကောင်းဟားလိုက်နဲ့ရောက်လာကြတာကျွန်တော်တို့နေတဲ့ရွာမှာကြည့်ရဆရာဝန်စီလာကြလားဆရာဝန်စီရောက်လာတော့အထာဆုံးကြည့်လိုက်တော့ကလေးကသိသွားပြီကလေးမေယာပြောတာတော့စီးယုံကိုရောက်တဲ့အချိန်မှာတစ်ချက်ထုတ်ပေးတယ်လို့ပြောတယ်အသက်ထွက်သွားတာနေမှာပေါ့ကျွန်တော်တို့မှာစီးကူတာမှုနဲ့စီးယုံစီးခတ်လက်ပတ်မှုရှိတော်ညာလည်းပဲနံပါတ်7တွေအခက်အခဲကြောင့်တော်တော်လေးကို
ကိုလက်ရှိမှာမင်းတမျိုးပေါ်ကလွယ်လို့မင်းတမျိုးနဲ့ဒေသတစ်ခုလုံးကိုစီရဲမင်းတကဆူမှုထိန်ချုပ်ထားပါတယ်မင်းတမျိုးနဲ့ပြည်သူအုပ်ချုပ်ရဖွဲ့ကသူတို့ထိန်ချုပ်ထားတဲ့နေရာတွေမှာတော့ဂျမအီစီပေးခန်းတွေဖွင့်ပေးတာဂျမအီဝန်ထမ်းတွေခန့်အပ်တာမိဘွားခါစားအမျိုးသမီးတွေကိုလူအပ်တာတွေထောက်ပံ့ပေးတာကိုလုပ်ပေးနေပြီမဲ့လေလူအပ်ချက်တွေအများကြီးရှိနေသေးတယ်လို့ဆိုပါတယ်မင်းတမျိ
ကိုအတင်းကျပ်မခေါ်သေးပေမဲ့လူငယ်တော်တော်များများကကြောက်လန့်ပြီးထိုင်းနိုင်ငံတဲကိုဝင်ဖို့နေဆက်ဂိတ်တွေကိုအစုလိုက်ပြုံလိုက်ရောက်လာကြပါတယ်ဒီကြောင့်ကိုတော့ရမင်းကတင်ဆက်ပေးပါမယ်ရှင်
ထိုင်းမြန်မာနေစားကြီးဖျားသုံးစုမျိုးကိုလူငယ်တွေဆုလိုက်ပြုံလာရောက်ရှိလာကြတယ်လို့အဲ့ဒီမျိုးကဆရာတော်အရှင်ဟန်သာယာဇာကမောမာတာနဲ့ခုလိုမိုက်ပါတယ်။နိုင်ငံကဒါမတော်မဆုံးကျုပ်တော်မှာကျွန်တော်ကကွာတယ်နော်။ပေါ့။မနေ့ကကစီတရ90လောက်ရှိပါမယ်။လူတော်တော်များတယ်။လူ3000ကျော်လောက်ရှိပါမယ်။ထွက်ပြေးလာကြပြီးဖျားသုံးစုကိုရောက်လာကြတယ်။တန်ဖြူစရက်မှုတုံကကျွန်တော်တို့မူလူမျိုးတွေများတယ်။ကြော
Chi, Kiyamuda Siyong KNU, Mumbiti Party, NMSB, DKPA, Kiyan Yan Chang Yikans, PC Ne, Neja Sauta, PGF, Tawan Situ Reha, Yo Auto Yemu Yoma, Pepoari Sekone Yanika, Siwi Loke Bade. Jawiga Ludego, Mude Wenla Great Pupo, Timothy, Gaipuvi, Sisi Duamelu, Piadonsu Mu, Neza Dida, Pubu Yi Yonga, Mimi Padu Du Diaka, Kudu Biavare.
ဒါကဒီဒီစမှုထံဥပဒေကြံတာမိတဲ့နောက်ပိုင်းမှာဒီတုံးလူတွေကိုဟိုလူတွေတော်တော်များများရောက်လာကြနေစေမှာဒါတနေ့တနေ့လူကထောင်းလဲရှိလို့ရောက်နေကြတာဆိုတော့အဲ့လူတွေသူတို့စစ်စစ်ဖို့အတွက်ဆိုပြီးတော့ဒီဟိုထောင်းဆောင်တထားနာမှာရှိတဲ့ဒီခရင်စစ်စစ်ကိမ်းမှာသူတို့ဖွဲ့စုံတဲ့စစ်စစ်မှုတွေပြုလုပ်ပြီးတော့မှာအာခွင့်ပြုရရမှာမျိုးတွေကိုပေးဝင်မယ်ဆိုရဲအချင်းအနေထားမျိုးလေးသူတို့ဆုံး
ကျွန်တော်တို့ဒီမှာနိုင်ငံတော်ဝန်ထမ်းတွေကစီခမ်းကြီးစစ်ကောင်စီတပ်စခန်းကိုကချင်လွတ်လပ်ရေးတပ်ဖွဲ့တွေနဲ့ဝင်ဖို့ဆက်သွယ်ဆောင်ရွက်နေကြတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံကိုလာမဲ့သူတွေအနေနဲ့တော့ရှေ့ပြောင်လောက်သမားတွေနဲ့ပတ်သက်တဲ့ဥပဒေနဲ့ထိုင်းမှသာစကားယဉ်ကျေးမှုတရေဒုံတန်းတွေကိုအခြေခံလေ့လာထားဖို့လိုတယ်လို့
ရှေ့ပြောင်လောက်သမားတွေနဲ့ပတ်သက်တဲ့ဥပဒေနဲ့ထိုင်းမှသာစကားဥတုချက်ကအကြံပြုပါတယ်။ဟိုထိုင်းနိုင်ငံမှာပြန်ထန်ထားတဲ့အလုပ်သမားနဲ့ဥပဒေတွေထိုင်းနိုင်ငံရဲ့အရှင်ကျေးမှုတလေးထုံးတန်းစင်တာတွေတစုံတရာကျွန်တော်တို့တည်လာထားမယ်တော့ပို့အရေးကြီးတာကဟိုထိုင်းလူမျိုးတွေထိုင်းအာဏာပိုင်နဲ့တစုံတရာတွေ့ရဆိုလို့ရှိရင်ကျွန်တော်ဆက်သွယ်ဆောင်ရွက်နေရလို့ထိုင်းစပါးသားစကားဟုတ်လ
ထိုင်းနိုင်ငံနဲ့မြန်မာရှိပြောင်းလို့တာတိုင်းတန်းချီရောက်လာနိုင်လို့လောက်တမခွေရင်လူကောင်းကူမှုခြေနေတွေကပို့ပြီးတော့ဆိုးဝါးလာလိမ့်မယ်လို့ဥတုချစ်ကဆိုပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
လေကြောင်းတိုက်ခိုက်မှုတွေထဲကမန်စီမင်းတွေထဲကစီခမ်းကြီးစစ်ကောင်စီတပ်စခန်းကို KIA နဲ့ပူးပေါင်းဖွဲ့တွေကတိမ့်ပိုင်နိုင်ခဲ့ပါတယ်မွန်ပြည်နယ်မှာမွန်ပြည်သက်ပါတီခွဲထွက်ဖွဲ့ကဒေသအတွင်းလူမျိုးပါရမီတွေစစ်မှုထမ်းဖို့ဖိတ်ခေါ်လိုက်ပါတယ
်တရရှိနေကူနားဆင်နေခဲ့ကြတာကတော့နေဆက်ဒေသကတိုင်းသတင်းနောက်တွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအာမီပ
ါ။တောင်းကြနေမယ်နဲ့ခင်အတွက်ပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုဆက်ပြီးပြောပြသွားမှာဖြစ်ပါတယ်ဗျာ။ကောင်းသောမှာတိုက်ဆိုင်မှုတွေယာယီရက်ဆိုင်ထားပြီးတော့စစ်သွေးကြွတွေဖမ်းဆီးထားတဲ့တစားကန်100လောက်အန်ဒီယမရှိပဲပြန်လဲလွတ်မြောက်နိုင်ဖို့အတွက်ဟာမတ်စ်အဖွဲ့နဲ့အပြည့်ရစာချုပ်အသစ်ချုပ်ဆိုနိုင်အောင်ကြိုးစားနေကြောင်းအစ္စရေးကာကွယ်ရေးဝန်ကြီးဂါလန်ကပြောကြားပါတယ်အစ္စရေးအစိုးရအနေနဲ့တစားကန်လွတ်မြောက်ရေးညှိနှိုင်းသူတွေကိုလုတ်ပိုင်ခွင့်ပို့ပေးမှာဖြစ်ကြောင်းဝန်ကြီးဂါလန်ကအမေရိကန်တန်တမန်ဘရက်ဒ်မက်ဂတ်ကိုကြားစာပေးနေမှာပြောပါတယ်မြန်မာသတင်းမှာတော့မြန်မာနိုင်ငံမှာစစ်မှုထမ်းမနေရဥပဒေကျင့်သုံးမယ်ဆိုတဲ့ကြေညာချက်ထွက်လာပြီးတဲ့နောက်ရန်ကုန်ကထိုင်းတန်ယုံမှာဗီဇာလာလျှောက်သူက9000လောက် ကျော်သွားပြီလို့ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနကပြောကြောင်းဘန်ကောက်ပို့စ်သတင်းစာမှာဖော်ပြပါတယ်။အွန်လိုင်းကရှောက်ထားဖို့တန်းစီရတဲ့လက်မှတ်အရေးအတွက်ကနှစ်ဆတိုးလာနေပြီရှောက်ထားတင်သူတွေဆက်ပြီးတော့တိုးလာဖို့ရှိတယ်လို့တန်ယုံကပြောပါတယ်ခင်ဗျာ။ တောက်ကြနေမနေ့ကင်းအတွက်နောက်ဆုံးရသတင်းတွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီကနေ့မနေ့ကင်းအစီအစဉ်ထုတ်လို့ရမှုကကိုစုံမှုကျော်ဖြစ်ပါတယ်။ရုပ်သံပိုင်းဆိုင်ရာဒါရိုက်တာကတော့ဂျိမ်းစ်ပင်ဖြစ်ပါတယ်။VOA အစီအစဉ်တွေကိုလှိုင်းလို့မီတာ30နဲ့40ကိုလှိုင်းလိုက်မီတာ190တို့ကနေတင်ဆက်ခဲ့တာပါ။VOA ချိန်မိတ်ဆွေများအားလုံးချွန်းလန်းချမ်းမြေ့ကြပါလို့ခင်ဗျာ။ကျွန်တော်ညောင်ဝင်းအော